Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရက်2018ခုနှစ် January 10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနောက်ဆက်မဲ့သတင်းတွေမှာတော့ American Congress တို့ကဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးကစားမှာ Russia က American နဲ့ပြည်ပနိုင်ငံတွေမှာဒီမိုကရေစီစနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လုံးဆောင်လာနေကြောင်းဖော်ပြထားပါတယ်။ဒီခက်ပြင်းတဲ့မောင်တော်မျိုးနဲ့အင်ဂျင်ချေးရွာတုတ်တံမှာတွေ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လူယုံတပ်ဖွဲ့တွေရဲ့လက်ချက်နဲ့သိဆုံးမှုတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောလိုက်ပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်တန်စင်နဲ့သူညင်ညာပေးသွားမှာပါ
။အခုညပိုင်းဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာအင်းတင်ခြေရွာမှာတူဖို့ရရှိတဲ့အလောင်းဆယ်လောင်မှုမှာတပ်မတော်နဲ့အရတားတချို့ကျူးလွန်ခဲ့တဲ့အကြောင်းတပ်မတော်သတင်းထုတ်ပြန်ချက်ကိုဥပဒေရေးရာပိုင်းကဘယ်လိုသုံးသပ်ကြပါသလဲ
။နိုင်ငံတကာဥပဒေရေးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတပ်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှ
အရှာလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ကြီးရဲ့တုံ့တက်ချက်နဲ့ဒူနာဆင်ရမှာပါ writer ကမြန်မာသတင်းသမားနှစ်ဦးဒီနေ့ရုံးထုတ်ဆစ်ဆဲမှုပေါ်နိုင်ငံတကာအတိုင်းဝိုင်းကလာရောက်နားထောင်ခဲ့ပြီးတော့သူတို့ရဲ့တုံ့တက်ချက်တွေကိုလည်းနားဆင်ရပါမယ်290ပြည့်ကချင်ပြည်နယ်နေ့အခမ်းအနားနဲ့အတူအနေဆုံးလှုပ်အားကတုံ့ပြန်ပေးခဲ့တာကိုဘာကြောင့်ကန့်ကွက်စန္ဒပြခဲ့ကြသလဲဆိုတာကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင်
American Congress တို့ကဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာရုရှားနိုင်ငံက American နဲ့ပြည်ပနိုင်ငံတွေမှာဒီမိုကရေစီစနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လုံးဆောင်လာနေကြောင်းဖော်ပြလိုက်ပါရဲ့။ရုရှားရဲ့လုံဆောင်ချက်တွေကိုတုံ့ပြန်မှု American သမ္မတကဦးဆောင်ပြီးနီလန်ပေါင်းစုံနဲ့ကြိုးစားဖို့လိုအပ်နေပေမဲ့သမ္မတဒေါ်နယ်ထရန့်ကဆောင်ရွက်ဖို့ပြတ်ကွက်နေကြောင်းလည်းအစည်းအဝေးခန်းစာကဖော်ပြထားတာပါ။ဒါလို့တော့နိုင်ငံဆက်ဆံရေးကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ရဲ့ဝန်ထမ်းတွေပြုစုခဲ့တဲ့အစည်းအဝေးခန်းစာထဲမှာတော့သမ္မတဗလာဒီမီယာပူတင်ရဲ့ရုရှားဆိုရာနိုင်ငံခြားတန်းပြည်မှာဩဇာချက်ထွင်နိုင်မှုကြိုးပမ်းနေပြီးဒီမိုကရေစီစနစ်နဲ့အတ္တလန္တိတ်တလောကမဟာမိတ်အမေရိကန်ရဲ့မဟာမိတ်တွေကိုထိုးနှက်ဖို့ဖြစ်နိုင်တဲ့နီလန်ပေါင်းစုံနဲ့ကြိုးစားနေကြောင်းလည်းဖော်ပြထားတာပါရုရှားကပြစ်မှတ်ထားထိုးနှက်ခံရတဲ့ပြည်ပဆိုရာတွေနဲ့အချက်လက်တွေဖလှယ်ပြီးလာပေါင်းများစွာသုတေသနလေးလာချက်တွေကိုအခြေခံပြုစုထားတဲ့စာမျက်နှာ206မျက်နှာပါအစီရင်ခံစာထဲမှာတော့ရုရှားနိုင်ငံကနိုင်ငံတကာမှာဩဇာလွှမ်းမိုးနိုင်မှုကြိုးပမ်းတဲ့နီလန်တွေကိုအသေးစိတ်ဖော်ပြထားပါတယ်
မေကန်ပြည်သူတွေကိုကလေးဘွားတွေကတရားမဝင်ရောက်လာတဲ့ Dreamers လို့ခေါ်တဲ့တောင်းနှစ်ချီတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေရပြန်မပို့နိုင်အောင်ကာကွယ်ပေးထားတဲ့ Dhaka ဆိုတဲ့အစည်းအဝေးကိုအခုလောလောဆယ်မှာဆက်လက်ထားရှိဖို့ပြည်သူစုတရားသူကြီးတဦးကသမ္မတ Trump အစိုးရကိုအမိန့်ချမှတ်လိုက်ပါတယ်ဒါကအစီအစဉ်နဲ့ကာကွယ်ပေးထားတဲ့သူပေါင်း8သိန်းလောက်ရှိပြီးတော့ဒါကိုအဆုံးသတ်ဖို့စက်တင်ဘာလမှာသမ္မတ Trump ကကြေညာခဲ့တယ်လို့ဖွဲ့စည်းပုံဥပဒေအရ6လအတွင်းအဖြေတရရအောင်လုပ်ဆောင်ဖို့လွှတ်တော်ကိုတာဝန်ပေးထားခဲ့တာဖြစ်ပါတယ်။ဒါကအစီအစဉ်ကိုရပ်ဆိုင်းလိုက်မယ်ဆိုရင်အစားထိုးမရတဲ့နေနာမှုတွေဖြစ်လာမယ်အပြင်ဒီအစီအစဉ်ကိုဆက်ထားမယ်ဆိုရင်တော့လူမှုအတိုင်းအဝိုင်းအတွက်အကျိုးများလိမ့်မယ်ဆိုပြီးပြောဆိုကြတဲ့ကယ်လီဖိုးနီးယားတက္ကသိုလ်အဖွဲ့ကြီးတွေနဲ့အုပ်စုတချို့ရဲ့တောင်းဆိုမှုကြောင့်နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကတရားသူကြီးကအင်္ဂါနေ့မှာခုလိုထားမှလိုက်တာပါ
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွစီယိုရေးကာလအတွင်းသမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေဟာအမျိုးသားလူမျိုးရေးနဲ့ဆွနယ်နယ်နဲ့ပေါ်အလွန်အမင်းဆိုးရိမ်မှုကြောင့်အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုထောက်လန်းတွေ့ရှိချက်အစီရင်ခံစာပေးအပ်ခဲ့တာဖြစ်ကြောင်းဗြိတိသျှထောက်လန်းရေးဝန်ထမ်းအောင်တူကိုငှားရမ်းခိုက်စစ်စုံစမ်းခဲ့တဲ့ကုမ္ပဏီအကြီးအကဲကအမေရိကန်ထက်လွှတ်တော်ကိုပြောကြားလိုက်ပါတယ် Fusion GPS ကုမ္ပဏီကိုပူးတွဲတည်ထောင်သူ Glenn Sampson ရဲ့တရားရေးကုမ္ပဏီမှာဩဂုတ်လတဲ့တကပိတ်ထွက်ဆိုချက်ကိုတော့ထက်လွှတ်တော်မတ်ဒန် Feinstein ကမနေ့တုန်းကပဲထုတ်ပြန်လိုက်တာပါFusion GPS ကုမ္ပဏီကတော့စုံစမ်းထောက်လှမ်းအစီရင်ခံဖို့ဗြိတိသျှထောက်လှမ်းရေးဟောင်း Christopher Steele ကိုငှားရမ်းခဲ့တာဖြစ်ပြီးကုန်ကြမ်းဆေးကိုအစိုးရမှ Conservative Website တစ်ခုကပေးခဲ့ပြီးနောက်ပိုင်းမှာတော့သမ္မတ Trump ရဲ့ရွေးကောက်ပွဲမှာပြန်ပြည့်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပါဝင်ဒီမိုကရက်တွေကပေးခဲ့ကြပါတယ်။သမ္မတလောင်းတူဟာအကြက်ကန်ခံနေရတယ်လို့အစီရင်ခံစာပြုစုသူထောက်လှမ်းရေးဝန်ထမ်းဟောင်းကစိုးရိမ်မှုရှိခဲ့ကြောင်းလည်းကုမ္ပဏီအကြီးအကဲကထွက်ဆိုခဲ့တာပါ။မဆက်စီယွန်ဥပဒေကိုချိုးဖောက်အောင်ရောက်တဲ့ ဥပဒေနဲ့ပူးပေါင်းကျင့်စင်မှုတွေရှိခဲ့သလားဆိုတာစိုးရိမ်စရာအခြေအနေတွေရှိခဲ့ကြောင်းလည်းကုမ္ပဏီအကြီးအကဲကသူ့မြင်ကိုပြောခဲ့ပါတယ်
မြန်မာပြည်ကောင်ဆောင်ကင်ဂျွန်အွန်းနဲ့တယောက်ချင်းတွေ့ဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံတပ်တမန်တွေတရားဝင်တွေ့ဆုံခဲ့ကြပြီးနောက်တည့်မှာပဲမြန်မာပြည်ကောင်ဆောင်နဲ့တွေ့ဆုံမှုတောင်ကိုရီးယားကောင်ဆောင်ကကန့်လန့်လိုက်တာပါ။နှစ်နိုင်ငံကောင်ဆောင်တို့ရဲ့ထိပ်သီးတွေ့ဆုံမှုဟာတွေ့ဆုံရုံတသက်ထက်အတိအပယ်ရှိဖို့လိုအပ်ကြောင်းလည်းတောင်ကိုရီးယားသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့မတွေ့ဆုံခင်အောင်မြင်မှုအတိုင်းအတာတစုံတရာရရှိအောင်အာမခံချက်ရရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နှစ်နိုင်ငံကြားစစ်မဲ့ဆုံးဒေသကပေါမောင်ကျွန်းကျေးရွာမှာမနေ့တုန်းကတပ်တမန်တွေနဲ့တွေ့ဆုံမှုအတွင်းမှာတော့တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာရှိလာတဲ့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားကအားကစားသမားတွေဆီလွတ်ဖို့လက်ခံခဲ့ပါတယ်။စီးရီးယားတင်းမာမှုတွေလျှော့ချနိုင်ဖို့စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေကျင်းပရေးအတွက်လည်းနှစ်ဖက်အကြားသဘောတူခဲ့ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ချမ်းကွဲခဲ့ရတဲ့1950ပြည်ကနေ1953ခုနှစ်ကိုရီးယားပြည်တွင်းစစ်အတွင်းကွဲကွာသွားကြတဲ့မိသားစုတွေအိုလံပစ်အားကစားပွဲတွေကျင်းပနေချိန်ရှိလာတဲ့မှာပဲကြာရောက်မဲ့ရိုးရာနှစ်တကူပွဲတော်ကာလမှာပြန်လည်ဆုံစည်းနိုင်ရေးတောင်ကိုရီးယားကကန့်လန့်ခဲ့ပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တောမြို့နယ်အင်းတင်ချေရွာတုတ်တမတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တိုက်စုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုပ်လောင်းဆယ်လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေအရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်မဲ့တပ်ပြတ်မြုပ်နှံနေတာဖြစ်ကြောင်းလည်းဒီနေ့တပ်မတော်ကဝေးဦးစည်းချုပ်ရုံးကြီးညာချက်ကဖော်ပြခဲ့တာပါ။ပြည်ခေတ်နှစ်စက်တင်ဘာ1ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဗင်္ဂလီကျမ်းပတ်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမြင်းမြန်ပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးအဖွဲ့ရဲ့စစ်ဆေးချက်တွေအရသိရှိခဲ့ရကြောင်းလည်းပြောဆိုထားပါတယ်။တုတ်တံရောက်မှာတော့ကျမ်းပတ်သမားတွေရဲ့လက်ချက်ကြောင့်ပြည်ခေတ်နှစ်ဩဂုတ်လတဲ့တည်ဆုံခဲ့ရသူဒေသခံ2ဦးအတွက်လက်စားချေတုံ့ပြန်ခြင်းနေရတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေကတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းလည်းစုံစမ်းတွေ့ရှိခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခေတ်နှစ်ဩဂုတ်လ25ရက်နေ့ကလွန်ရွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာလူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲထားတဲ့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်လို့ဝန်ခံပြောကြားတာဟာဒါပထမဆုံးလည်းဖြစ်ပါတယ်။ဒါမှမဟုတ်ကော်ဝေးဦးစီးချုပ်ရုံးရဲ့ဒီနေ့ကြီးညာချက်ထဲမှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့ညီအရေးယူသွားမှာဖြစ်သလိုတာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူဆင့်ဆင့်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ဖန်ဆီးခံထားရတဲ့ writer စတင်ထနာကမြန်မာသတင်းသမားနှစ်ယောက်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လွှတ်ဝတ်ချက်အုပ်ဥပဒေဖောက်ပြဲမှုနဲ့ရုံးတင်တရားစွဲလိုက်ပါတယ်။မြန်မာသတင်းတာနှစ်ယောက်ဖြစ်တဲ့ကိုဝါသုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်အပေါ်တရားဆွဲဆိုလိုက်တဲ့အတွက်နိုင်ငံတကာကဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာပါ။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တပ်ရုံးကတော့တရားစွဲဆိုလိုက်တဲ့အပေါ်စိတ်ပြတ်မိကြောင်းနဲ့ဒီမိုကရေစီစနစ်အောင်မြင်ထွန်းကားရေးမှာသတင်းတော်တွေလွတ်လပ်ခွင့်ရှိဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတော်နှစ်ယောက်ကိုအမြင့်ဆုံးပြန်လွှတ်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံကလည်းမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းတော်တွေဖမ်းဆီးခရယာမှုတွေအပေါ်စိုးရိမ်မကင်းဖြစ်ရတာတွေကိုဒီသတင်းပတ်ထဲဂျပန်နိုင်ငံသားရေးဝန်ကြီးတာရုတ်ခွန်တို့ရဲ့ခရီးစဉ်မှာပြောဆိုဖို့ရှိကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။သတင်းတော်တွေဖမ်းဆီးခံရမှုအပေါ်စိုးရိမ်မကင်းကြောင်းဂျပန်အစိုးရကပြောကြားထားပြီးဖြစ်တယ်လို့ဂျပန်နိုင်ငံသားဝင်ကြီးရဲ့မြန်မာနိုင်ငံခီးစစ်အပါဝင်အခွင့်အခွာတင့်တဲ့အတိုင်းခွင့်ခါတင့်တဲ့အခါမှာဆွေးနွေးပြောဆိုပန်းကြားသွားဖို့ရှိကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂိုကပြောဆိုခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူ့ခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်ကအလေးထားတဲ့စံတမိုးတွေဖြစ်ကြောင်းလည်းပြောဆိုသွားပါတယ်သတင်းတော်နှစ်ယောက်ဟာပြီးခဲ့တဲ့လဒီဇင်ဘာလ22ရက်နေ့က ဒီဇင်ဘာလဆင်းရဲနေ့မှာပဲဖန်စီခံခဲ့ရပြီးတော့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးတော့ရယူခဲ့တယ်ဆိုတဲ့ဆွဲချက်နဲ့အာဏာပိုင်တွေကရယူခဲ့တာပါဒီလဇန်နဝါရီလ23ရက်နေ့မှာနောက်တစ်ချိန်ရုံးထုတ်မဲ့သတင်းတောင်နှစ်ယောက်ကိုတော့အာမခံပေးဖို့တရားရုံးကလက်မခံခဲ့ကြောင်းလ
ဆုံးသွားတဲ့မလေးရှားလေကြောင်းပိုင်း MH370 လေယာဉ်ဖြတ်ရှပ်ပွေးလုပ်ငန်းကြီးပြန်လည်စတင်နိုင်ရေးအမေရိကန်ရှပ်ပွေးကုမ္ပဏီတစ်ခုနဲ့မလေးရှားနိုင်ငံကလက်မှတ်ရေးထိုးလိုက်ပါတယ်။ပြန်ဆုံးနေတဲ့ Boeing 777လေယာဉ်ကိုရှပ်ပွေးရမှာမတွေ့ရင်ကုန်ကျစရိတ်ပြေးရမှာမလို့တဲ့သဘောတူညီချက်နဲ့အမေရိကန်ခြေဆိုင် Ocean Infinity ကုမ္ပဏီနဲ့စာချုပ်ချုပ်ခဲ့တာဖြစ်ကြောင်းလည်းမလေးရှားသံယူပို့ဆောင်ရေးဝန်ကြီး Roy Tronline ကဒီကနေ့ပဲကွာလာလမ်ပူမြို့မှာကြေညာခဲ့တာပါ
။ California ပြည်နယ် Los Angeles မြို့မြောက်ပိုင်းမှာမနေ့တုန်းကရုတ်တရက်ရေကြီးမှုနဲ့ရှုမြေပြုံမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့အင်ဂျီတချို့လည်းပျက်စီးခဲ့ရပါတယ်။ဒီကနေ့မှာတော့အဆောက်အုံတွေကြားမှာပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့ကဆက်လက်ရှာဖွေနေဆဲဖြစ်ပါတယ
်။ဘုရင်နဲ့ညာဘက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြင်းမြန်ချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။မောင်တော်မြို့နယ်အင်တင်ကြီးရွာမှာတွေ့ခဲ့တဲ့အလောင်းဆယ်လောက်အမှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာတချို့ကျူးလွန်ခဲ့တာဖြစ်ကြောင်းတပ်မတော်ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။တိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေထွက်ပြေးနေကြရတာဟာမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးပြီးနှိမ်နင်းနေတာကြောင့်ဖြစ်ကြောင်းနိုင်ငံတကာရဲ့ဆွဆွဲမှုတွေကိုအခိုင်အမာညှင်းထားတဲ့မြန်မာတပ်မတော်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်ဖြတ်မှုအဖြစ်ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီအပေါ်မှာဥပဒေရေးရာကျွမ်းကျင်သူတွေရဲ့အမြင်နဲ့တုံ့ပြန်ချက်တွေကိုမတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင်။
မွတ်စလင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတစ်ချိန်တည်းတစ်ပြိုင်တည်းအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းဖမ်းဆီးမိသူ10ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတွေကတပ်ဖြတ်မြုပ်နှံခဲ့ကြတာလို့တပ်မတော်ကဒီကနေ့သတင်းထုတ်ပါတယ်ဖမ်းဆီးရမိသူတွေကိုရဲစခန်းကိုအနှံ့ရမယ့်အစားတပ်ဖြတ်လိုက်ရတဲ့အကြောင်းရင်းကိုတော့အကျံဖက်တိုက်ခိုက်မှုတွေကြောင့်လွှဲပြောင်းရေးအခက်အခဲရှိနေတာကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒေသတွင်းအကျံဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီကိစ္စကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေခံရချိန်မှာအခုလိုဖမ်းမိသူတွေကိုတရားစီရင်ခြင်းမရှိဘဲတပ်ဖြတ်လိုက်တာကြောင့်တရောက်လာမှုနဲ့ပတ်သက်လို့တော့အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေကြီးဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ
်နိုင်ငံတကာဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါကဒီတပ်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှဆက်ပြီးတော့လုပ်နိုင်မယ့်အလားအလာတော့မရှိပါဘူးအဲ့တော့တကယ်တမ်းအဲ့ဒီလိုမျိုးဥပဒေမဲ့တပ်ဖြတ်တယ်ဆိုရဲကိစ္စရမျိုးမှာတပ်မတော်စင်ပြီးစီမင်းစီကံဥပဒေအရဘယ်လိုရေးယူမလဲပေါ့နော်ဒါတွေကတော့ကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတွေဖြစ်တယ်ဒီလိုမျိုးတိုင်းသားနေမိဒေသတွေမှာအများကြီးကျွလွန်ခဲ့တာတွေရှိတယ်သို့တော်လည်းတိတိယောက်ယောက်ပြပေးခဲ့တာတွေမရှိတော့ကျွန်တော်တို့တွေ့ရတယ
်ရိုဟင်ဂျာဒေသတွေအတွင်းမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုမြန်မာစစ်တပ်ဖက်ကပေးချထားပြီးမကြာခင်လပိုင်းကထွက်ရှိခဲ့တဲ့စစ်တပ်ရဲ့အစိုးရခန်းစာမှာလည်းနေမည်ရှင်းလင်းရေးကိုဥပဒေနဲ့အညီဆောင်ရွက်ကြောင်းဖော်ပြခဲ့တာပါဒီနောက်ပိုင်းသိမကြခင်မှာပဲအရက်သားတွေကိုတပ်ဖြတ်မြုပ်နှံတဲ့အပေါ်စုံစမ်းနေကြောင်းတပ်မတော်ကပဲသတင်းထုတ်ခဲ့တာပါဒီအပေါ်ရှင့်နေကြီးဦးမင်းလွင်ဦးရဲ့ရှုမြင်ချက်ကတော့
တခင်ကတော့ဒီလိုမျိုးကိစ္စရဒီမှာတပ်မတော်ကအစဉ်တစိုက်ငင်းဆိုခဲ့တာတွေပဲကျွန်တော်တွေ့ရတယ်လေသာဖြစ်မို့နော်နိုင်ငံတကာကအတိလင်းချင်းဆိုခဲ့တာတွေရှိပါတယ်အဲတော့ကျွန်တော်တို့အခုဒီရိုက်တာသတင်းတော့နောက်ဖန်ခံပြီးတဲ့အချိန်မှာဖန်ခံပြီးတော့မကြခင်မှာပဲအလောင်းဆယ်လောင်းတွေ့ရှိတယ်ဆိုတဲ့ကိစ္စကဒီနောက်ပြီးတော့ဒီကိစ္စကလွန်ခဲ့တဲ့တစ်သိန်းနီးပါးလောက်ကပေါ့လေညှုံ့နှံထားတဲ့ကိစ္စဖြစ်တယ်ဆိုတာဒီပေါ်ပေါက်လာတဲ့အခါမှာတော့ဒါကမဖြစ်မနေရေးယူရမယ့်အခြေအနေမျိုးဖြစ်လို့အခုလိုမျိုးကြည့်ကြည့်ရလို့ကျွန်တော်တို့မြင်ပါတယ
်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတပ်ဖြတ်မှုကျူးလွန်ပါတယ်လို့ဝန်ခံပြောဆိုထားတဲ့ကိစ္စအပေါ်မြန်မာဥပဒေအရဘယ်လိုအရေးယူဆောင်ရွက်နိုင်ပါသလဲ လူခွင့်ရေးရှင်းနေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်ရာဇပြစ်မှုတွေမှာပြစ်မှုကြီးတွေဆိုလို့ရှိရင်ရဖက်တရားရုံးမှာပဲစစ်ဆေးတာပေါ့နော်တို့ရတဲ့သူဟာနိုင်ငံတော်သမ္မတရဲ့ခွင့်ပြုချက်နဲ့စစ်ကောင်မှလည်းစစ်လို့ရတာပေါ့အခုလက်ရှိပေါ်စီမှုကြောင့်လည်းရတော့စစ်ပဆိုင်တရားရုံးကအကုန်ကြားနာရင်ရှိပြီးတော့အဲ့ဒီအပေါ်မှာဥပဒေချုပ်ကတကယ်နောက်ဆုံးအပြည့်အစုံအယူခံရုံးဖွဲ့ဖြစ်နေတာပေါ့နော်လူတမှုကတော့လူတမှုကတောင်းနဲ့တက်ခါဝေးဆိုတာရှိတယ်။တောင်းနဲ့တက်ခါဝေးကတင်ခုကြံရည်တက်နေပေါ့နော်။တင်ခုကြံရည်တဲ့ intentional ပါတာပေါ့နော်။တင်ခုကြံရည်နဲ့တတ်တယ်ဆိုတော့ပေဒံနဲ့ကျွန်းတန်နှစ်ခုပဲရှိတယ
်။အရက်သားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီး2016ခုနှစ်တုန်းကစစ်ခုံရုံးကစစ်သားတွေကိုအရေးယူခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းရော်ရွာသား၅ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတပ်မှမှုတဦးအပါအဝင်တပ်ဖွဲ့ဝင်9ဦးကိုအရေးယူတာပါ။ပြမှုကျွလွန်နဲ့စစ်တပ်အရာရှိ၄ဦးကိုအလုထုတ်အလုကျန်းတဲ့ထောင်ဒဏ်၅နှစ်ဖြစ်တဲ့ချမှတ်ခဲ့ပြီးတခြားအဆင့်စစ်တီ၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချအလုကျန်းတဲ့ထောင်ဒဏ်၅နှစ်စီစစ်တရားရုံးကစီရင်ဆုံးဖြတ်တယ်လို့အဲ့ဒီအချင်းကကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ရှင
်။မတ်တင်ဂီထိုက်ပြောပြသွားတာပါရှင်။အခုရိုက်တာရဲ့မြန်မာသတင်းတောက်နှစ်ဦးအမှုအခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်။သတင်းတောက်ကိုဝလုံးနဲ့ကိုချော်စိဦးတို့ကိုဒုတိယအကြိမ်ရုံထုတ်တဲ့တရခွင်စီကိုနိုင်ငံတကာတန်တမန်တော်တော်များများလာရောက်ခဲ့ကြပါတယ်။သတင်းတောက်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရရဲ့လားဆိုတာလာရောက်လေ့လာတာဖြစ်ပြီးဒီမှုကိုအမြန်စစ်ဆေးနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်း EU ဥရောပသမဂ္ဂတန်တမန်ကပြောပါတယ်။နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူတယောက်ကလည်းဒီမှုကြောင့်ရှိလာနိုင်တဲ့ရိုက်ခတ်မှုတွေကိုအစိုးရမြင်ကြည့်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အင်းစိန်မြို့နယ်မြောက်ပိုင်းခရိုင်တရားရုံးမှာကိုတိုင်သွားပြီးတရင်ယူခဲ့တဲ့မဆုမြတ်မောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။အင်းစိန်ချင်းထောင်မှာဖမ်းဆီးခံထားရတဲ့တရင်တော့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်ကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ဒုတိယချိန်ရုံးထုတ်တာမှာနိုင်ငံသားတန်တမန်တော်တော်များများလာရောက်လေ့လာတာကိုတွေ့ရပါတယ်။ကျားနာစစ်ဆေးတဲ့တရားခွင်မှာသတင်းတော့တွေရဲ့မိသားစုဝင်တချို့ကလည်းရေနိုင်ငံတကာတန်တမန်တွေနိုင်ငံတကာသတင်းတော့တွေနဲ့ပြည်နေခဲ့ပါတယ်။ကျားနာစစ်ဆေးမှုနဲ့ပတ်သက်လို့တရားခွင်ထဲမှာဓာတ်ပုံဗီဒီယိုရိုက်ကူးမှတ်တမ်းတင်ခွင့်တော့မရပါဘူး။လာရောက်လေ့လာတဲ့တန်တမန်တွေထဲမှာ American, Britain, EU, ဥရောပသမဂ္ဂ၊ကုလသမဂ္ဂ၊ Canada, Australia, Sweden စတဲ့တန်ရုံးတွေကတန်တမန်တွေကိုတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ရုံးကတန်တမန်အန်ဒရီယပ်မက်ဂနစ်ဆန်ကဘာကြောင့်ဒီကနေ့တရားခွင်ကိုလာရတယ်လဲဆိုတာကို VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် The European Union is very engaged in issues relating to the freedom of press
ဥရောပသမဂ္ဂအနေနဲ့သတင်းလွတ်လပ်ခွင့်ကိုအင်မတန်အလေးထားဆောင်ရွက်နေပါတယ်ဒါကြောင့် writer သတင်းတော်နှစ်ယောက်ဖမ်းခံရတဲ့အမှုကို EU ကစိတ်ဝင်စားပါတယ်ဒီမှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုသိရဖို့လာကြည့်တာပါဒီသတင်းတော်နှစ်ယောက်အနေနဲ့မျှတတဲ့တရားစီရင်မှုရမယ်လို့မျှော်လင့်ပါတယ်စီကံဥပဒေနဲ့အညီအများဆုံးစစ်ဆေးကြားနာနိုင်မယ်လို့လည်းမျှော်လင့်ပါတယ
်ဒီကနေ့ကြားနာပွဲမှာမြောက်ပိုင်းခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးယူနိုင်ကတရားလိုလုပ်ပြီးသတင်းတောင်နှစ်ယောက်ကိုအစိုးရလျှို့ဝှက်ဥပဒေပုံမှ 3-1 ကားငယ်နဲ့အမှုတင်ပါတယ်ဒါပေမဲ့အကျိုးဆောင်တွေကတဆင့်အမှုတင်တာဖြစ်ပြီးတော့တရားလိုကိုယ်တိုင်ကတော့တရားခွင်ကိုမလာပါဘူးတရားသူကြီးကသတင်းတောင်နှစ်ယောက်ကိုမြင်ညာတာအမှုတင်တဲ့တရားလိုရှေ့နေအယူခံတင်တဲ့တရားခံရှေ့နေတွေနဲ့အပြန်အလှန်အမေးအဖြေလုပ်တာက10မိနစ်လောက်သာကြာပါတယ်ဇန်နဝါရီလ23ရက်နေ့ကိုနောက်ထပ်ရုံးချင်းအဖြစ်နဲ့ထပ်ချင်းထားပါတယ်။နိုင်ငံတကာဥပဒေအကြံပေးရှွန်ဘိန်းကတော့သတင်းတော့တွေကိုချက်ချင်းလွှတ်ပေးတယ်လို့ပြောပါတယ်
။ From a legal perspective, as a organization of legal experts,
ဥပဒေရေးရာကျွမ်းကျင်သူတွေနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းနေနဲ့ဥပဒေရှုထောင့်ကနေပြောရမယ်ဆိုရင်ဖမ်းဆီးခံထားသူတွေကိုအများဆုံးလွှတ်ပေးတင်ပါတယ်။မြန်မာနိုင်ငံရဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေတွေကညှတာတဲ့တရားစီရင်ခံရပိုင်ခွင့်ကိုသူတို့ချိုးဖောက်ခံထားရပါတယ်။သူတို့အနေနဲ့ပထမဆုံးတရားရုံးမထုတ်ခင်ရှင်းနေရင်ကြိုတင်တွေ့ပြီးအမှုကိုခုခံမှုအတွက်ကြိုတင်ပြင်ဆင်ခွင့်မရခဲ့ပါဘူး။ဒါကြောင့်သူတို့ကိုအ мян လုံးပြန်လွတ်ပေးတင်ပါတယ
်။ရဲတပ်ဖွဲ့ဘက်က Riders သတင်းတောက်မြောက်ကိုအမှုတင်တဲ့အပေါ်အင်မတန်စိတ်ပျက်တယ်လို့ Riders သတင်းဌာနကလည်းဒီကနေ့ရုံးချင်းအပြီးမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ American အစိုးရအပါအဝင်နိုင်ငံကအစိုးရတွေကလည်းသတင်းတောက်တွေကိုလွတ်ပေးဖို့တောင်းဆိုနေကြပါတယ်။Writer သတင်းတော့တွေကိုဖန်ဆီးထားတဲ့ရလတ်ဟာသတင်းတော့တွေအတွက်စိုးရိမ်စရာအနှောက်အယှက်ပေးမှုဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တာအမတ်ကြီးကနိုင်ငံတော်တိုင်ပင်ခံထံကိုစာရေးသားပြီးတော့သတင်းတော့တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ် EU အနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုမပြတ်လေ့လာနေတယ်လို့တန်တမန် Andreas Magnussen ကပြောပါတယ
် We are in continuous dialogue with the government and we are continuously encouraging the government
Robert သမဂ္ဂအနေနဲ့မြန်မာဆိုရနဲ့မပြတ်ဆွေးနွေးမှုတွေလုပ်နေပါတယ်တည်င်းလွတ်လပ်ခွင့်အခြေခံမှုတွေကိုလေးစားဖို့လည်းအမြဲမပြတ်တိုက်တွန်းနေပါတယ်။များများတတတရားစီရင်ရေးဆိုတာကိုလေးစားလိုက်နာဖို့လည်းအမြဲတိုက်တွန်းနေပါတယ်။
ရုပ်ပါတမကဟာမြန်မာနိုင်ငံရဲ့မိတ်ဆွေဖြစ်တာနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲကိုထောက်ခံပေးနေပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကလူ့ခွင့်ရေးခြေနေတွေကိုလည်းမပြတ်လည်လာနေပါတယ်။နိုင်ငံတော်သတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
ရိုက်တာ့သတင်းလောက်တွေကိုဖမ်းဆီးထားတဲ့အမှုကနေဖြည်သူတွေအတွက်အရေးကြီးတဲ့သတင်းမျိုးတွေကိုလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ပိုင်းမှာကြရရခန့်မှုတွေရှိလာနိုင်တဲ့ဆိုတာကိုအစိုးရအနေနဲ့မြင်သင့်တယ်လို့နိုင်ငံတကာဥပဒေအကြံပေးကထောက်ပြပါတယ်။သတင်းတောက်မြောက်ကိုနိုင်ငံတော်လျှော့ဝှက်ချက်အုပ်ဥပဒေနဲ့တရားဆက်ဆွဲဖို့ဒီကနေ့တရားရုံးမှာတင်လိုက်တဲ့အပေါ်စိတ်ပြတ်မိကြော
ဒီကနေ့ကြောက်ရွံ့တဲ့နှစ်ခုနှစ်ဆယ်ပြည့်ကချင်ပြည်နယ်နေ့မှာပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အဟံတားဖြစ်နေတာပြည်တွင်းစစ်ကြောင့်ဖြစ်ကြောင်းနဲ့ကချင်ပြည်နယ်နေ့ကိုရုံးပိတ်ရမတ်မှတ်တဲ့အတွက်အာမလို့အမရဖြစ်ရကြောင်းကချင်နိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ပါတယ်ဒီကနေ့မြစ်တီနားမြို့မှာကျင်းပတဲ့ကချင်ပြည်နယ်နေ့ခမ်းနားမှာတော့နိုင်ငံတကာကစုအနှင်းခံရတ
Nego, Kachimbine Nepi, Gombu Tamakera, Akusoye, Anekonese, Dinio Kebi, Chipare, Kachimbine Democracy Party Ogata, Toda Dujaga, Anekonese, Kachimbine Nema, Dine, Dudamu Chenego, Akulo, Donda Pioso Bare.
Kachimbine Aro, Lula Yene, the Chessin Nelson, Wapola, Rabona. အမေဒီလိုစကြောင့်ကချင်ပြည်နယ်ပြည်သူတွေအောင်လေတိတ်ပြီးမလုပ်နိုင်ဘူးဗျာနော်နောက်တစ်ချက်ကဒီကချင်ပြည်နယ်စာရတာကချင်တိုင်းနားများနေတာတော့လေအထွတ်မြတ်ထားတဲ့တန်ဖိုးထားတဲ့တရက်ကဒါပေမဲ့ဒီယုံယုံပြည့်ရဲ့အစ်မတတ်မနိုင်ဘူးဗျာအဲကြောင့်ကျွန်တော်တို့ဒီကချင်ပြည်နယ်ကိုဒီစိတ်တိုင်းကြဖွင့်ပြသူတွေအောင်မလုပ်နိုင်သေးတာဒါဒီလိုစကြောင့်အဲ့ဒါတစ်ခုရှိတယ်
ပြန်တော့ပြီးတော့ယုံပြည့်ရဲ့မတတ်မပေးနိုင်တာတစ်ခုကအားမလို့အားမရဖြစ်ပါတယ်ဆိုတော့ပြောရမှာလေကမြန်မာနိုင်ငံကနေရာဒေသအတော်များများမှာအပြစ်ခတ်ရက်စဲပြီးငင်းကြဲရေးဆွေးနွေးပွဲတွေကျင်းပနိုင်ပေမဲ့ကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းထိဆက်လက်ဖြစ်ပွားနေစေရှိနေပါတယ်ဒုတာတူးကြကတိုက်ပွဲတွေရက်စဲပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုလွတ်လွတ်လပ်လပ်
ခံခဲ့ဘူး ဒါ2010ရုပ်ကပဲတော့ပြရတော့လက်ခံပါလေအခုကနိုင်ငံရေးစနစ်ပွဲတော့စထားပြီပါလေ အခုဒီပြီးတော့ဉာဏ်ကြီးလာခံစက်တရာစုပြင်လို့ဆိုတော့ဒုတိယအစီအစဉ်ဖြစ်ချက်ကိုကြည့်ပါခဲ့ပါလေအမေဒီတချိန်တည်းမှာပါဖြစ်လဲဆိုလို့ရှိရင်ကြည့်ရဲကိုမရနိုင်ဘူးတပ်ပွဲတွေဆက်ရှိနေပြီလေအဲ့ဒါတခုကတော့နောက်ဆက်ပြီးဖြစ်တာပါလေဒါကြောင့်မလို့ကျွန်တော်ကစစ်ရဲတပ်ပွဲတွေကိုလုံးဝရပ်ဆိုင်းပြီးတော့မှနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြစ်ရှိမယ်ဆိုတာလွတ်လွတ်လပ်လပ
ှာမနက်9နာရီခွဲလောက်ကစတင်ပြီးကျင်းပခဲ့ပါတယ်ဒီအခမ်းအနားမှာနိုင်ငံတကာစုလက်ခံရရှိတဲ့ကချင်မျိုးသားတွေကိုဂုဏ်ပြုခဲ့ကြောင်းအခမ်းအနားကျင်းပရေးကော်မတီအတွင်းရင်မှကိုစောချက်ကပြောပါတယ်
အဲဒီနေ့ကကျွန်တော်တို့ဒီနေ့ကိုကွန်ပျူတာအဖြစ်ဝတ်ပြုစုဆောင်ခြင်းဖြစ်တယ်ပါလေပြီးတော့အဲစုချင်းချင်းဖြစ်နေတယ်ပါလေဗျအဲစုချင်းချင်းဒါကျွန်တော်တို့နိုင်ငံတကာအဝတ်ရတဲ့အဲအောင်မန်ဖောင်တို့ဆမာကြီးတို့ဆိုင်တို့ဆမာကြီးတို့တို့ဂျာနန်ပြီးတော့ရယ်ဗန်ဒေါက်တာကာလမ်ဆမ်ဆွန်ပြီးတော့ဖာဒါပေါ့နော်ကျွန်တော်တို့ဝါချောက်ကလန်အဲ့ဒါပါတယ်ပြီးတော့ဆမာအစ်စာထူထန်ပါတယ်
ဆီယမ်မာလဖိုင်ဆိုင်ရောဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံကချင်းမြင့်တဲ့ရေမွန်မက်ဆေးဆီစုဆီယမ်မာလထော်ဂျာနန်က2015ခုနှစ်မှာကုလသမဂ္ဂကချင်းမြင့်တဲ့ End Peace Award နဲ့2019ခုနှစ်မှာဥရောပသမဂ္ဂကချင်းမြင့်တဲ့ Human Award တစ်ချင်နှစ်ချင်းအသင်းတော်အဖွဲ့ချုပ် KBC အထွေထွေအတွေ့အကြုံမှုဒေါက်တာ Class Samson က2019ခုနှစ်မှာကနေဒါနိုင်ငံတက္ကသိုလ်ကချင်းမြင့်တဲ့ဒေါက်တာဘွဲ့ကက်သလစ်ဖုံးတော်ကြီးဂရန်ဂျွန်လာရောက2016ခုနှစ်မှာနိုင်ငံတကာရုပ်ရှင်ဇာတ်လမ်းတူစုအောင်လာအန်ဆန်က2019ခုနှစ်မှာ One Middleweight World Championship နဲ့ အက်စတာထူဆန်က2016ခုနှစ်မှာပူလီဇာဆုတွေရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့290ပြည့်ကချင်ပြည်နယ်နဲ့အခမ်းအနားမှာပင်လုံစာချုပ်ကိုအခြေခံတဲ့ကချင်ပြည်နယ်သမိုင်းဆိုင်ရာပြည်ဆက်ကိုတင်ဆက်ခဲ့တယ်လို့ကချင်မျိုးနွယ်စုတွေရဲ့ရိုးရအကပရိတာတေးတူဖော်တွေကိုလည်းကပြတင်ဆက်ခဲ့ကြပါတယ်။ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့ကိုနိုင်ငံတော်သမ္မတဦးထင်ကျော်ကလည်းတဝင်းလွာပြပုတ်ခဲ့ပြီးတဝင်းလွာမှာဒီမိုကရေစီနိုင်ငံတော်တည်ဆောက်ရာမှာကချင်ပြည်နယ်ကတိုင်းသားတွေအားလုံးပူးပေါင်းပါဝင်ရေးကိုလည်းတိုက်တွန်းထားပါတယ်
။ကိုမိုးစောပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးဥပဒေကြမ်းတစ်ရပ်နောက်ဆုံးချောတက်နိုင်ဖို့အချို့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုအလျှော့အတင်းလှုပ်ညှိနှိုင်းဆွေးနွေးလိုတဲ့သဘောပြနေပါတယ်။နေဆက်လုံချုံရေးကိစ္စအမေရိကန်အတွင်တရားမဝင်ဝင်ရောက်လာတဲ့လူငယ်တွေကိုအကာအကွယ်ပေးရေးကိစ္စနိုင်ငံထဲကိုမိသားစုအခြေခံပြီးပြောင်းရွှေ့နေထိုင်ခွင့်ကိစ္စနဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်တွေကိုဖြည့်ဆည်းနိုင်ဖို့အင်ကာနေတို့ကပါတီနှစ်ရက်ကဥပဒေပြုအမတ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဆွေးနွေးပွဲကိုအခုလိုလုပ်ပြီးတဲ့နောက်ပါတီနှစ်ရက်ကြာသဘောတူညီချက်တရက်ရတော့မယ်လို့ပါတီနှစ်ယောက်ကအမတ်တွေကသူတို့မျှော်လင့်ချက်တွေကိုထုတ်ဖော်လာကြပါတယ်။ဒီအကြောင်းဆလာတီကာဟုတ်ရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုဦးကပြောပြမှာပါရှင်
။ American တောင်ပိုင်းငဆက်စီယိုလုံယုံရင်နဲ့လူမှုကြီးကြပ်ရေးဥပဒေပြန်လည်ပြင်ဆင်ဖို့ဆိုတာဟာသမ္မတ Trump ရဲ့ရွေးကောက်ပွဲဂတိကဝတ်တွေဖြစ်ပေမဲ့လို့ Democratic ဘက်ကထောက်ခံမှုမရဘဲနဲ့တော့ဒီအစီအစဉ်ကိုအကောင့်ထဲပေါ်ဖို့ဆိုတာခက်လာပါတယ်။ဒါကြောင့်လည်းပဲပါတီနှစ်ယောက်စလုံးသဘောတူတဲ့ဥပဒေကြမ်းတရက်ရဖို့ကြိုးစားမယ်လို့သမ္မတ Trump ကပြောခဲ့တာပါ။
I feel having the Democrats in with us is absolutely vital because this should be a bipartisan.
ဒီဥပဒေကြမ်းဟာနှစ်ပါတီစလုံးကသဘောတူတဲ့ဥပဒေကြမ်းဖြစ်တင်တာမို့ဒီမိုကရက်တီကျွန်တော်တို့နဲ့အခုလိုပါဝင်လာတာဟာအင်မတန်ကိုအရေးကြီးတယ်လို့ခံစားရပါတယ်။ဒါဟာမေတ္တာတရားရှိရှုတဲ့ဥပဒေကြမ်းတရက်ဖြစ်တင်ပါတယ်
။သမ္မတနဲ့နှစ်ဖက်လွတ်တော်မှတ်တွေဆွေးနွေးကြစင်မှာတော့ American ပြည်ထောင်စုအတွင်းတရားမဝင်ပြောင်းရွှေ့နေထိုင်နေရတဲ့လူငယ်၈သိန်းလောက်ကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာအလေးထားပြောဆိုခဲ့ကြပါတယ်။ဒီလူငယ်တွေကိုသူတို့နေရရင်ပြန်မပို့နိုင်ဘူး။သမ္မတဥဘာမလက်ထက်တုန်းကဒါကာဆိုတဲ့အစီအစဉ်နဲ့အကာအကွယ်ပေးခဲ့ပါရယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကပဲသမ္မတထရမ့်ကဒီအစီအစဉ်ကိုဖျက်လိုက်ပါရယ်။ဒါပြင်အယ်ဆယ်ဗေဒိုကဝင်ရောက်လာသူတွေကိုယာယီနေထိုင်ခွင့်ပေးတဲ့အစီအစဉ်ကိုလည်းသမ္မတထရမ့်ကဒီတနင်္လာနေ့ကပဲဆုံးသတ်ခဲ့ပါရယ်။အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ခွင့်ရမယ်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုလည်းသမ္မတထရမ့်ကဖျက်သိမ်းလိုပါရယ်။ဒါပေမဲ့လို့လူဝင်မှုကြီးကြပ်ရေးဥပဒေကြီးတရလုံးကိုအတီးဖြစ်လာစေဖို့ဆိုရင်သူ့အနေနဲ့အလျှော်တင်းလို့ညှိနှိုင်းသွားမယ်ဆိုတာကိုသမ္မတထရမ့်ကအင်္ဂါနေ့လုံးကရင်းမို့ပြခဲ့ပါတယ
်။ Has to be a bill to end chain migration. Chain migration is bringing in many many people with one and often it doesn't work out very well. Those many people are not
ဥပဒေကြမ်းမှာနေထိုင်ခွင့်ရပြီးသားလူတူဦးကနေတဆင့်နောက်တူဦးပြီးတူဦးဝင်ရောက်နေထိုင်ခွင့်ရတဲ့အစီအစဉ်ကိုအဆုံးသတ်လိုက်ဖို့လိုပါတယ်။ဒီအစီအစဉ်ဟာလူတွေအများကြီးကိုပြောင်းလဲချက်ဆန္ဒတွေဖြစ်စေပြီးအလုပ်လည်းမဖြစ်သလိုကျွန်တော်တို့အတွက်လည်းအကောင်းမဖြစ်စေပါဘူး။အခုဒီအခန်းထဲမှာရှိတဲ့လူတိုင်းရဲ့သဘောထားကိုအသေးချာမသိပေမဲ့အတော်များများကတော့ဒီအစီအစဉ်ကိုအဆုံးသတ်စေခြင်းပဲလို့ကျွန်တော်ထင်ပါတယ်
။ဒီအစီအစဉ်ဟာကွဲကွာနေတဲ့မိသားစုတွေကိုပြန်လည်ပေါင်းစည်းနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အခြားသူတွေကတော့မြင်ထားပါတယ်။ဒါကအစီအစဉ်အဆုံးသတ်တာကိုဒီမိုကရက်တစ်ဘက်ကစန့်ကျင်နေဆိုပေမဲ့သူတို့အနေနဲ့လည်းလူမှုကြီးကြပ်ရေးဥပဒေတရားဖြစ်လာစေဖို့အတွက်အပြလှန်ရှော့တင်းလို့ညှိနှိုင်းသွားမယ်ဆိုပြီးပြောနေပါတယ်။ဒါကြောင့်မို့သဘောတူညီချက်တရားရဖို့အတွက်ဖြစ်နိုင်ခြေရှိတယ်လို့ဒီမိုကရက်ထက်လွတ်တော်မတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့အစည်းအဝေးကအထွက်မှာပြောသွားပါတယ
် I think the president actually wants to strike a deal now whether that deal
ဘောဒူညီချက်တရရလာဖို့သမ္မတအနေနဲ့တကယ်ပဲလိုလားနေတယ်လို့ကျွန်တော်ထင်ပါတယ်ဘယ်လိုသဘောတူညီချက်ရလာမလဲဆိုတာကတော့နောက်ထပ်မေးခွန်းဖြစ်ပေမဲ့သဘောတူညီချက်ရလာဖို့ဆိုတာဖြစ်နိုင်ခြေရှိပါတယ
်ဒါပေမဲ့လည်းသမ္မတထရမ့်အနေနဲ့ကတော့သူ့ကတိကဝတ်တွေအတိုင်းလှုပ်ဆောင်ဖို့ဟန်တားလို့ဖြစ်နေတဲ့သဘောထားတင်ပါတယ်လွှတ်တော်မတ်တွေကိုဖြောင်းပြဖို့နီလန်ရှာအောင်မှာဖြစ်ပါတယ်။ဒါကြောင့်လည်းပဲသူ့အနေနဲ့လှုပ်ဆောင်စရာတွေရှိအောင်မယ်လို့ Republican ထက်လွှတ်တော်မတ် Steve Kim ကပြောပါတယ်
။ He persistently and relentlessly promised to put an end to DACA. Well, technically he's announced that that will happen on March 5th of this year.
DACA season ကိုဆက်ဆံမယ်ဆိုပြီးတော့မရတန်းဂရီပေးပြောနေတာပါ။ခုနှစ်မတ်လ9ရက်နေ့မှာအသက်ဝင်လာမယ်ဆိုပြီးသူကကြေညာထားပေမဲ့လို့လူဝင်မှုကြီးကြပ်ရေးစီးမင်းတင်းကြပ်မှုဆိုင်ရာသဘောတူညီချက်တွေရဖို့သူအနေနဲ့ညှိနှိုင်းဆောင်ရွက်နေရတော့ပါပဲ
။ထရမ့်အနေနဲ့သူ့ရဲ့ရွေးကောက်ပွဲစီရင်ကတိအတိုင်းအမေရိကန်တောင်ပိုင်းမှာနေဆက်စီယိုစတင်ဆောက်လုပ်ဖို့အတွက်ပြင်းပြပြဆန္ဒရှိနေတယ်လို့ပြောပါရတယ်။သူ့အစီအစဉ်ဟာဒီအစီအစဉ်ဟာဆိုလို့ရှိရင်အမေရိကန်နေဆက်လူညိုရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေတဲကအစိပ်ပိုင်းတရလည်းဖြစ်ပါတယ်ခင်ဗျာ
။ VOA
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ January 10ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်ဆင်ကဏ္ဍတွေထဲမှာစီဂျိုအန်ဒီရဲ့အကြောင်းပြောပြမယ်လူလူကြမ်းရေးအစီအစဉ်မြမရေးသုံးသက်ချက်မှာတော့
အရင်ဆိုရသမရဟောင်းဦးသိန်းစင်လက်ဆက်တုန်းကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ဘက်ကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို့အလိလာပြီးတော့
တိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးမှာမရှိမဖြစ်အရေးပါတဲ့အယတအစိုးရနဲ့စစ်သက်ဆက်ဆံရေးလိုအပ်တယ်လို့ညွှန်ညွှန်းမှုရှိရလားဆိုတာမြန်မာရေးသုံးသပ်သူဦးဝင်းမင်းနဲ့ဆွေးနွေးထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့အလုတ်သမားလှုပ်အားခါတွေတိုးမြင့်မှုကိုကန့်ကွက်တဲ့သတင်းနဲ့စပါမယ်ရှင်။နေပြည်တော်အလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကမြန်မာအလုတ်သမားတွေရဲ့အနှိမ်ဆုံးလှုပ်အားကကို4800ကျပ်အဖြစ်သတ်မှတ်ခဲ့တဲ့အပေါ်အလုတ်သမားအဖွဲ့14ဘွဲ့ကဒီနေ့ဇန်နဝါရီလ10ရက်နေ့မှာကန့်ကွက်လိုက်ကြပါတယ်။အခုကန့်ကွက်တဲ့အဖွဲ့14ဘွဲ့ဟာယာကနန်းရှိတဲ့အောက်ခြေသမဂ္ဂတွေအားလုံးကိုကိုစားပြုတဲ့အကြောင်းဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နေပြည်တော်အလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့အမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ့်ဆုံးလှုပ်အားကလစာတရက်ကိုလက်ရှိ3600ကျပ်ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုခဲ့ပြီးတဲ့နောက်မှာတော့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်အရဒီအဆိုကိုကန့်ကွက်သူတွေအနေနဲ့နှစ်ပတ်အတွင်းကန့်ကွက်လာတင်နိုင်တယ်လို့ဆိုထားတာပါဒီအတွက်အ ਨੇ ဆုံးအခကြေးငွေနဲ့အလုပ်သမားရေးဆိုင်ရာပူးပေါင်းဆောင်ရွက်ကော်မတီဖွဲ့ဝင်လည်းဖြစ် Future Life Center ရဲ့ဒါရိုက်တာလည်းဖြစ်တဲ့မတ်တတက်အောင်ကတော့အလုပ်သမားအဖွဲ့အစည်း14ဘွဲ့ဟာဇန်နဝါရီလ10ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးကန့်ကွက်မှုတွေလုပ်ခဲ့တယ်လို့ပြောပြပါတယ
်ဒီနေ့ကကျမတို့သတင်းစာရှင်းလင်းပွဲလုပ်တာအ ਨੇ ဆုံးအခကြေးငွေနဲ့အလုပ်သမားခွင့်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ကော်မတီပေါ့နော်ဒီကော်မတီမှာတော့အဖွဲ့ဝင်အလုံးပေါင်းအဖွဲ့ဝင်အားလုံးပေါင်း14ဘွဲ့လောက်ပါတယ်အဖွဲ့ချုပ်ကနှစ်ခုပါတယ်အဖွဲ့ချုပ်နှစ်ခုကတော့မြန်မာနိုင်ငံစက်မှုလက်မှုဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကများအဖွဲ့ချုပ်မြန်မာနိုင်ငံတောင်သူလေသမားဒီစိုက်ပျိုးရေးအလုပ်သမားတမကများအဖွဲ့ချုပ်ထိကံတမကတွေကတော့သူတို့အဖွဲ့ချုပ်တွေကပါမှာပေါ့နော်အဲ့ဒီမှာကအဲ့ဒီအဖွဲ့ဝင်အကုန်လုံးကတော့ဒီနေ့ကိုကျမတို့4800လုံတမအတီးပြုတမချက်အပေါ်မှာကျမတို့အဖွဲ့ဒီကော်မတီကနေပြီးကန့်ကွက်တာပါဆို
အမျိုးသားလွတ်တော်အလုပ်သမားရေးရာကော်မတီဥက္ကဋ္ဌကိုကျော်ထွေးကတော့မကြသေးခင်ဒီဇင်ဘာလ23ရက်နေ့ကလုပ်ခဲ့တဲ့အ ਨੇ ဆုံးအခကြေးငွေသတ်မှတ်ရေးကော်မတီဝင်တွေနဲ့အလုပ်သမားအဖွဲ့အစည်းတွေအလုပ်ရှင်တွေနဲ့ ILO စတဲ့အလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ဆွေးနွေးပွဲမှာတော့အလုပ်သမားတွေဘက်က9600ကျပ်ကနေ6600ကျပ်အထိတောင်းဆိုတာတွေရှိခဲ့ကြောင်းအလုပ်ရှင်တွေဘက်ကလည်း4000ကျပ်ကနေ4200ကျပ်အထိပဲပေးနိုင်မယ်လို့ဆွေးနွေးထားတာတွေရှိခဲ့ကြောင်း VOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့တာပါအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတော့အလုပ်သမားတွေအတွက်9600ကျပ်ရမှသာအလုပ်သမားတွေအတွက်အစဉ်ပြေနိုင်မဲ့နှုံးသားတွေဖြစ်တယ်ဆိုပြီးစစ်တမ်းတွေကသိရှိရပြီးဒီအတွက်အဆိုပြုမှုတွေကိုလုပ်ခဲ့တာဖြစ်တယ်လို့လည်းမတ်တတ်အောင်ကတော့ဆိုပါတယ်
။အဲ့ဒီ4000နဲ့4800ဆိုတဲ့ကွာကျမတို့ကအနည်းဆုံးခကြေးငွေမဟုတ်သေးဘူး။ကျမတို့ကတော့အနည်းဆုံး9600ထက်မနည်း9600ထက်မနည်းရရှိမှသာလင်းလုံသမားတယောက်ဒီအလုပ်ရှင်ချင်းနိုင်လုံလုံလို့ရှိရင်သူ့အတွက်ဆောက်ဝင်းကြီးအချိန်နဲ့ဆောက်ဝင်းကြီးဒီလေနဲ့နှုံးထားပေါ့နော်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နှုံးထားဖြစ်တယ်လို့ကျမတို့ကအစတည်းကနေပြီးတော့ကျမတို့အဆိုတွေပြုခဲ့တယ်
။ခုကန့်ကွက်ခဲ့တဲ့အဖွဲ့အစည်း14ဘွဲ့ထဲမှာအဖွဲ့ချုပ်ကြီး2ဖွဲ့ပါဝင်ပြီးအဖွဲ့တွေအောက်မှာတော့အဖွဲ့ငယ်တွေလည်းပါဝင်တာမို့ရာခနန်းလောက်ရှိတဲ့အောက်ခြေသမဂ္ဂအဖွဲ့အစည်းများအားလုံးကိုကိုစားပြုတယ်လို့လည်းမတ်တတ်အောင်ကပြောပြခဲ့ပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။အခုသတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့လူထုကြမ်းမရေးအစီအစဉ်နဲ့စပါမယ်။ စည်းကြိုတွေးကြိုကုသဆောင်ရွက်ဌာနတွေပေါ်လာတာဟာစည်းကြိုတွေးကြိုလူနာတွေအတွက်နောက်ဆက်တွဲဆိုကြိုတွေရှောင်လွှဲပြီးတာမန်လူတယောက်လိုတက်တန်းစေနေထိုင်သွားနိုင်ဖို့ထောက်ကူပေးနိုင်မှာဖြစ်တဲ့အကြောင်းစည်းကြိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးပါမောက်ခတက်တာတန်တန်အေးကိုတက်တာတန်စောကတွေ့ဆုံမေးမြန်းတင်ပြထားပါတယ်ရှင်။
စီဂျိုသွေးကြိုယောဂဟာမျိုးဘီဇပါဝင်ရှောင်နှဲဖို့ခက်ခဲတဲ့အကြောင်းအရာတွေပေါ်မှာအခြေပြုပြီးဖြစ်ပေါ်တဲ့ယောဂတစ်ခုဖြစ်ပါတယ်။စီဂျိုသွေးကြိုဝေးနာရှင်တွေကိုသွေးနှင်းတကြားတဲ့ပမာဏပုံမှန်ဖြစ်နေအောင်ထိန်းချုပ်ထားနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုပေမဲ့လူနာရဲ့အသိဉာဏ်ကျေဝှမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေကလည်းရေးကြည့်ပါတယ်။စီဂျိုသွေးကြိုယောဂအကြောင်းက ပမောက္ခဒေါက်တာဒေါက်သနဲအေးကပြောပါတယ်
သူကကိုယ်တိုင်ရဲ့ပါဝင်မှုကလည်းဒီ50ရခိုင်နှုန်းလောက်ပါမယ်လို့ဒါကျွန်တော်ယူဆပါတယ်အတွက်ကြောင့်လူနာကိုယ်တိုင်ရဲ့ပါဝင်မှုကလူနာကိုအသိပေးခြင်းပညာပေးခြင်းဒီเนาะအလွန်တရာအရေးကြီးတဲ့စိတ်တစ်ခွက်ဖြစ်ပါတယ်ဒီလိုကျမတို့စေးကူးတဲ့နေရာမှာဆရာဝန်စီလာပြီးပြန်သွားတဲ့ဟာမဟုတ်ဘဲနဲ့ဒီလိုစင်တာစီဂျိုစင်တာရှိမှသာလျှင်ဒီစီဂျိုစင်တာမှာเนาะဒီလိုစီဂျိုကိုเนาะစီဂျိုအကြောင်းကိုဆောင်ရံရှောင်ရံများကိုလူနာကိုရှင်းပြတယ်ပြောဆိုတယ်ဒီလိုအချိန်ပေးပြီးတော့เนาะဒါနေရာတစ်ခုရရှိတဲ့เนาะစင်တာမှာဒီလိုဒီဌာနတစ်ခုမှာဒါပညာပေးပြောကြားခြင်းဆိုတဲ့နော် section တစ်ခုပါဝင်တယ်အဲ့ဒါအပြင်နော်သူတို့ရဲ့နောက်ဆက်တွဲယောဂတွေကို screening ပေါ့နောက်ဆက်တွဲယောဂဆိုတာဘွားကနေပုံမှတိရတာဆိုပေမဲ့လည်းတကယ်တမ်းစပြီးတော့ဖြစ်နေတာတစ်နှစ်နှစ်နှစ်အရင်ကတည်းကဖြစ်မယ်ဆိုတော့စောစောစီးစီးရှာဖွေလို့ရရင်ကျမတို့ကာကွယ်နိုင်ပါတယ်ဥပမာကြောက်ကပ်ပြဲ့မဲ့အလားအလာတရံတွေမျက်စိကွယ်မဲ့အလားအလာတွေကျမတို့ဒီစီဂျူစင်တာရှိတယ်ဆိုရင်ဒီမှာအကုန်လုံးကိုရှာဖွေပြီးတော့နော်စစ်သေးပြီးတော့မှဆော့ဆော့ကုသနိုင်တယ်ဒါလည်းကာကွယ်ခြင်းအလုပ်ပါဒါဒုတိယအဆင့်ကာကွယ်ခြင်းပေါ့နော
်စီဂျိုတီဂျိုယောဂါကိုဆေးဝါးတွေနဲ့ဆက်ပစ္စည်းကိရိယာအကူအညီတွေတုံးပြီးဆရာဝန်တွေကဆေးပေးကုသခဲ့ကြတာပါလူနာနဲ့ဆရာဝန်ထိတွေ့တဲ့အခြေပမာဏနေပါခဲ့တာကြောင့်ယောဂါအကြောင်းပညာပေးတဲ့နေရာမှာတော့အားနည်းမှုတွေရှိခဲ့ကြပါတယ်စီဂျိုစင်တာတွေထရှိပြီးဆေးဝါးကုသမှုတွေတာကပညာပေးမှုတွေနဲ့ကြိုတင်စစ်ဆေးကာကွယ်မှုတွေပါပြုလုပ်ထားဖို့လိုတယ်လို့ဒေါက်တာဒေါက်တာနဲ့အေးကပြောပါတယ
်ဒီလိုစီဂျိုစင်တာဆိုပြီးတော့နော်တိတန့်ရှိတဲ့အတွက်ကြောင့်နော်ကျမတို့ဒါလူနာတွေအားလုံးနော်ကျမတို့တခြားမြန်မာနိုင်ငံမှာရှိတယ်နော်အခြား health care center ပေါ့နော်ကျမရေးစောင့်ရှောက်မှု center အားလုံးကလည်းအမြင်ပွင့်လင်းပြီးတော့နော်စီဂျိုဆိုတာဒီလိုကုရပါလားနော်နော်အဲ့လိုလဲသူတို့မြင်မယ်နော်လူနာတွေအထို့လဲစီဂျိုဆိုတာစေတောက်ယုံနဲ့မပြီးဘူးဆိုတာမြင်သွားမယ်ပေါ့နော်ကျမတို့ဒီလို center မျိုးတွေအများကြီးနော်လောက်ကြမယ်ပေါ့နော်နေရာတကာတိုင်းမှာလောက်ကြမယ်ဆိုရလို့ရှိရင်ကျမတို့စီဂျူနော်တူနာတွေကနော်အသက်အများကြီးပိုရှိပါမယ်အများကြီးရှည်သွားမယ်အများကြီးလည်းနော်ကျန်းမာသွားမယ်လို့ကျမယုံကြည်ပါတယ
်စီဂျူသေးဂျူယောဂဝိညာဉ်ရှင်တွေဟာကဘာပေါ်မှာတဖြည်းဖြည်းအများပြားလာနေပါတယ်နောက်ဆက်တဲ့ဆွေးကြိုးတွေကိုရှောင်လဲနိုင်ဖို့အတွက်စီဂျူသေးဂျူဝိညာဉ်ရှင်တွေအနေနဲ့စံချိန်မီတဲ့ကုသဆွမ်းရှောက်မှုတွေကိုရရှိဖို့လိုတယ်လို့ Novo Nordisk Company မှာ Senior Vice President ဖြစ်သူ Frederick Kia ကပြောပါလဲ
Diabetes is a serious disease around the world more than 400 million are suffering from diabetes and the official estimates in Myanmar is that more than 2 million is suffering from diabetes I do personally believe
စီဂျိုသွေးဂျိုယောဂါဟာစိုးရိမ်စရာကောင်းတဲ့ယောဂါတစ်မျိုးပါကမ္ဘာတစ်ခုလုံးမှာဆိုရင်တော့လူသန်း400လောက်ဒီယောဂါကိုခံစားနေရပါတယ်တရားဝင်ကိန်းဂဏန်းရဆိုရင်တော့မြန်မာနိုင်ငံမှာဒီယောဂါခံစားနေရသူ2သန်းရှိပါတယ်ဒီအရေးအတွက်ထက်ကိုပိုများလိမ့်မယ်လို့ကျွန်တော်တူးချင်းယူဆပါတယ်ဒါကြောင့်မလို့စီဂျိုယောဂါကိုနီးမှန်လမ်းမှန်နဲ့ကုသဖို့လိုပါတယ်နိမလမ်းမှနဲ့အသေးချာမကုသဘူးဆိုရင်တော့အမြင်အယုံချို့တဲ့သွားတာမျိုးဒီအခြားဆိုးရင်ရတဲ့အခြေအနေတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်မို့စီဂျိုသွေးဂျိုယောဂါကိုနိမလမ်းမှနဲ့ကုသမှုယူဖို့တူးချင်းအနေနဲ့ရောလူဖွဲ့စည်းတရက်လုံးအနေနဲ့ပါအရေးကြီးပါတယ
်။စီဂျိုသွေးဂျိုကုသဆောင်ရှောက်မှုစင်တာတွေပေါ်ထွန်းလာခြင်းဟာစီဂျိုသွေးဂျိုဝေးနာရှင်တွေကိုနောက်ဆက်တွဲဆွေးကြိုးတွေရှောင်လဲပြီးတာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်စေဖို့အတွက်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းလောပါ
လူ့ကျန်းမာရေးကဏ္ဍကိုခုလိုဗုဒ္ဓဦးနဲ့ညာတိုင်းမှနာဆင်နိုင်ပါလေရှင်။အခုမြန်မာရေးတုံတက်ချက်ကိုနာဆင်ကြရပါမယ်။မြန်မာနိုင်ငံမှာအရတားအစိုးရနဲ့စစ်တပ်ဆက်ဆံရေးဟာတိုင်းပြည်ငြိမ်းချမ်းသာရာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်ပါတယ်။လက်ရှိအခြေအနေမှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လား။ဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါသလဲ။မြန်မာရေးတုံတက်သူဦးဝင်းမင်းနဲ့ဦးကျော်စံပါတို့ဆွေးနွေးတုံတက်ထားပါလေရှင်။
ဒီမှာနိုင်ငံမှာသိအရေးကြီးတဲ့NLD နဲ့စစ်တပ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ရက်ဖက်စစ်ဘက်ဆက်ဆံရေးအခြေအနေဘလောက်တိုးတက်ကောင်းမွန်လာတယ်လဲအထူးသဖြင့်ပြီးခဲ့တဲ့2019ခုနှစ်အတွင်းစစ်ဘက်ရက်ဖက်ဆက်ဆံရေးတိုးတက်မှုအခြေအနေကိုသုံးသပ်စေချင်တာဖြစ်ပါတယ်။အကြမ်းမြင့်ပြောမယ်ဆိုရင်
ဒီဟာအလုပ်ဖြစ်လိမ့်မယ်ထင်လို့သူတို့ကလည်းလက်ခံတယ်လို့ဆိုပါတယ်။ဒါပေမဲ့တကယ်တမ်းလုပ်လာတဲ့အခါမှာသိအလုပ်မဖြစ်ဘူးဆိုပြီးတော့ NLD ဘက်ကပုံကိုရရကျွန်တော်ပြောပြပါတယ်။2019ခုနှစ်အတွင်းမှာစစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးအခြေအနေတိုးတက်မှုရှိလာတယ်လို့ပြောမလား။အရင်တိုင်းလည်းပြောမလား။ဆုတ်ယူသွားတယ်ပြောမလား။
အခုဒီရပ်သားအစိုးရထက်လာတဲ့အခါကျတော့ဒီတပ်မတော်အနေန
ထေဆုံးကောင်းဆောင်ပူဇော်မှုရင်းမြောင်းလည်းမျိုးချတယ်မှာဒီပုဂ္ဂိုလ်ရေးရပါဆရာဟိုဆက်ဆံရင်ကောင်းလာမယ်အလားအလာလေးဆက်ဆံခြင်းမှာတွေ့ရတယ်ဆရာဥပမာအာဇာနည်နေ့လိုမှာမျိုးပေါ့နော်အာကာကျုံအနေနဲ့ဒီတော်ဆက်စီရဲ့အယုံအလားတွားလေခဲ့တဲ့ပုံစံမျိုးပေါ့ဒါပေမဲ့နောက်ပိုင်းမှာတကယ်အလုပ်လုပ်လာတဲ့ခါကျတဲ့ခါကျတော့ဆက်ဆံရတဲ့ဖြည်းဖြည်းနဲ့ဒီနှိမ့်ဆက်မဲ့အစားပေါ့နော်ကျွန်တော်မြင်ရတော့ပို့ပြီးတော့ဒီနည်းနည်းကင်းကွာလာတဲ့သဘောမျိုးတွေကိုတွေ့ရပါတယ်ဆရာ
ဘာဖြစ်လို့အဲ့လိုကင်းကွာလာတဲ့သဘောတွေ့ရတယ်လဲကိုမင်းအကြောင်းရင်းနည်းနည်းဆန်းစစ်ပါဦ
းအဓိကတော့အဲ့ဒီကြားထဲမှာဒီရှိလာခဲ့တဲ့အမြင်မတူမှုလေးတွေအဖူထည်လေးတွေလို့ပြောမှာပါဆရာနော်ခုနကဒီရှိထားတဲ့ဟိုသံသရာတွေကမပြောက်ဖဲနဲ့အဲပြန်ပြီးတော့ဟိုဟနီမွန်ပြည့်ပြည့်ကျော်တယ်လို့ပြောမှာမသိဘူးဆရာကြီးအော်ဥပမာဆိုရင်ဒီငင်းချင်းနဲ့ပတ်သက်ပြီးတဲ့အနေနဲ့အမြဲတမ်းသူကဆွေးနွေးကြတာကဒေါက်တာဆီတီအနေနဲ့တချို့ဒီတိုင်းသားတွေအခွင့်အရေးကိုလွယ်လွယ်ကူကူပဲပေးလိုက်ပြီးတော့အဲ့ဒါကဒီတိုင်းပြည်ဟိုချုပ်ကွဲတဲ့ဘက်ကိုဥတီတော်နေမလားဆိုပြီးတော့သူတို့ဆွေးနွေးချက်ကအမြဲတမ်းရှိခဲ့ပါတယ်အဲ့တော့ဒီငင်းချင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာအစာပိုင်းမှာတော့ဒေါက်တာဆီတီအနေနဲ့ဒီတိုင်းသားအခွင့်အရေးကိုပေါ့နော်ခုနကတက်တာချင်းတယ်လို့ဟိုလွယ်လွယ်မပြီးခဲ့တဲ့အနေအထားမျိုးတွေတွေ့ရတဲ့အခါမှာတော့တက်ကတစုံတရာယုံကြည်မှုစားရတယ်။ဒါပေမဲ့တကယ်တမ်းကကဒီနောက်ပိုင်းအသေးစိတ်တွေစနေလာတဲ့အခါမျိုးဥပမာဆိုရခုနောက်ဆုံးဖြစ်တဲ့အနေအထားဆိုရင်ဒီရှမ်းပြည်နယ်မှာရှိတဲ့မြေရနိုင်ငံရေးဆင်စနေဘက်ပေါ့ဆရာနော်။အဲ့တော့အစိုးရအနေနဲ့ကတော့တစုံတရာလိုက်လေလေလေလို့ချင်တယ်။ဒါပေမဲ့တမတော်ဘက်ကတော့စိတ်မှုဆိုအရင်ကြီးတယ်။ဒီနိုင်ငံရေးရဒီရှမ်းမြေသားကြီးတက်လာလို့ရှိရင်ခွဲဆွဲရဖို့ရောက်သွားမလား။အဲ့လိုမျိုးဖြစ်ပြီးတော့ဒီအမျိုးသားစင်နိုင်ငံရေးစနစ်တွေကိုရှက်ပြည်နယ်မှာကြည်ကြဲတဲ့မပေးတဲ့အနေအထားမျိုးပေါ့အဲ့လိုမျိုးဒီအရင်တန်တရားစိတ်တွေကပြန်ဝင်လာတဲ့အခါမှာဆက်ဆံရတဲ့ဆုံးပြေပြန်ပြီးတော့နောက်ဆုတ်သွားတဲ့သဘောမျိုးတွေ့ရပါတယ်အထောက်အကူတော့ကျွန်တော်မြင်ရတယ်
အဲ့တော့တမတော်ဘက်ကစံတရားဟာဒေါန်ဆန်းစုကြည်အပေါ်မှာသာမကတကယ်တမ်းကျတော့ဒီတန်တရားတိုင်းရင်းသားတွေအပေါ်မှာဖြစ်နေတန်တရားပေါ့ဗျာသူကတိုင်းရင်းသားကခွဲထွက်လိမ့်ဦးမယ်ဆွေဆွေးနေတာအစဉ်အမြဲသူစီမှာရှိနေတဲ့သဘောပေါ့
ဟုတ်ပါတယ်ဆရာအာဒီတိုင်းလားဒီအပေါ်မှာလည်းပတ်သက်တယ်ဒီဒီမိုကရေစီစနစ်ပေါ့နော်ဘယ်လောက်ထိဟိုသူတို့ယူဆတဲ့ဒီလုံခြုံရေးအတွက်ပေါ့နော်အာအာမခံချက်ပြနိုင်မလဲတည်ငြိမ်မှုအတွက်အာမခံချက်ပြနိုင်မလဲအဲ့ဒါကိုသူတို့အများကြီးကြည့်ပါတယ်ဆရာနှစ်ခုလုံးတွေ့ကြည့်တယ်လို့ပြောရမှာပေါ့နော်တိုင်းလားရေးခွဲထွက်တာတစ်ခုလည်းမဟုတ်ဘူးဥပမာဆိုလို့ရှိရင်ဒီဒီမိုကရေစီကြောင့်စဉ်းစားလိုက်တဲ့အခါမှာတက်မတော်အနေနဲ့ကဟိုးရင်ဦးနှုတ်လက်ထက်ကပါလီမန်ဒီမိုကရေစီဆိုတာပြန်တည်ရပါတယ်ဆရာအဲ့ဒီတော့ကဒီဥနပါတီနှစ်ချက်ပွဲခဲ့တယ်အဲဒါဒီတက်ကိုလည်းအပြိုင်ဆိုင်စီရင်ခဲ့ကြတယ်ရုပ်ကပွဲလည်းကျင်းပခဲ့ကြတယ်အဲဆရာလေးအားလည်းအားလုံးသိပါတယ်အဲတော့အဲဒီခါမှာဒီတိုင်းလားတွေရေလှူရှာမှုနဲ့တွဲလာတဲ့ခါမှာဒီ1962ပါပေါ့ကျွန်တော်ဒီအစီအစဉ်ကချင်းတို့ရှမ်းတို့စပြီးတော့အဲပြန်တိုက်လာတဲ့အခါမှာသူတင်လာတာကဒီပါတီအကွဲရောင်ဒီတိုင်းလားတွေရေခွဲထွက်ခွင့်ကိုပါဒီအခြေအနေကောင်းတစ်ခုဖန်တီးပေးရပါဆရာလေးအဲ့ခါမှာတက်မလို့လေပွဲပြီးတော့တိုင်းပြည်လေပွဲမယ်ဆိုပြီးဆိုရင်တကြရှိရကြ။
ဟုတ်ကဲ့
။အဲ့ဒီခါကျတော့ဒီဒီမိုကရေစီစနစ်မှာနာပါတီရဲ့တည်ငြိမ်မှုနဲ့ဒီတိုင်းသားရဲ့အဲဒီရေးရအောင်ပေါ့နော်။နိုင်ငံရေးဖြည့်ဆင်းနိုင်မှုဘယ်လောက်အားကောင်းမလဲပေါ့။အဲ့တော့သူတို့အမြဲတမ်းရှိရကြ။
ဆိုတော့သူကသမိုင်းကိုအဓိပ္ပာယ်ပြင်းဆိုတာကို၌ကအရင်တုန်းကပုံစံအတိုင်းသူတို့ဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်တက်လာပြီးနောက်မှာအဓိပ္ပာယ်ပြင်းဆိုခဲ့တဲ့အတိုင်းပဲသူတို့အဲ့ဒီအတိုင်းပဲမြင်နေရပေါ့မြန်မာနိုင်ငံသမိုင်းကို အတိပ္ပယ်ပြန်ဖွင့်တဲ့နေရာမှာလည်းပဲတကယ်တမ်းကျတော့ဒီမိုကရေစီဆိုရင်တော့ဗျာဒီမိုကရေစီဆိုတာအဲ့လိုကွဲတာပြဲတာတွေတော့ရှိနေမှာပဲနိုင်ငံလိုက်မှာလည်းဖြစ်ကြတာပဲဒါပေမဲ့သူကသူပြည်လည်းမှုရသွားတာပဲတိုင်းရင်းသားတွေလည်းပဲဖက်ဒရယ်မှုကိုတင်ခဲ့ရတဲ့အဲ့ဒီတုန်းကဆိုကြပါစို့အဲ့မှာလည်းခွဲထွက်မယ်ဆိုတာမပါပါဘူးဆိုတာအဲ့မှာပါခဲ့တဲ့လူတွေကလည်းချင်းချင်းငါတို့
ကျွန်တော်မြင်ရတော့ဆရာအရင်ထက်စာလို့ရှိရင်တော့ရုံကြည်မှုဟိုအစားပိုင်းဒီဖက်ဒရယ်စနစ်ပေါ်မှာပေါ့နော်တိုင်းသားတွေမခွဲထွက်နိုင်ဘူးဆိုတာကိုနည်းနည်းပြီးတော့ရလာတယ်ဆရာဒါပေမဲ့အပြည့်အဝတော့မရသေးဘူးပြောမှာပေါ့နော်သူကဒီအရင်အစိုးရသမရဟာဦးသိန်းစင်ကထက်တုန်းကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ပကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို ုံးတော့ဘောနော်အရင်လိုမျိုးဒါပေမဲ့လက်တွေ့ဖြစ်ရတဲ့ကာတလင်မှာသူတို့ကဒီစိုးရင်လာချက်တွေရှိလို့ကြာတယ်အဲ့ဒီခါမှာသူအာမခံရတဲ့အရင်တောင်းတာဘောနော်ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ဒီပင်လုံမှာအဓိကဖြစ်ခဲ့တဲ့စတနာကဒီတိုင်းနာတွေဘက်ကနေပြီးတော့ဟိုမခွဲထွက်ပါဘူးဆိုတဲ့တတိယဘောနော်အဲ့ဒါမပြည့်တဲ့ခါမှာတက်ကဟာဒါဆိုရင်ခွဲထွက်မှာပဲဆိုပြီးတော့အဲ့လိုမျိုးအကြီးကျယ်တနေရာပြန်ကြီးသွားရစာကြီးကျယ်ကစနေပွဲကြီးအချိန်ပေါင်းများစွာပေါ့လေတရားဝင်ရောတရားမဝင်ရောသူတို့ပြန်တော်ဆွဆူချင်းနဲ့ဒီအမရောထိပ်ပိုင်းကြာမှာသူတို့ဆက်ဘုကျော်မှုကြီးမရလာနေပေါ့နော်အဲ့ကြည်လင်မှုရပြီးတော့အတိုင်းသားရင်းနဲ့ပါအဲနီနီဆက်ဆက်ပေါ့ဒီတမရောနဲ့ရောအစိုးရနဲ့ရောစနေပွဲကြီးတုံးမှာပဲဒါတွေကပြည့်ကြောက်သွားမှာ
တိုင်းသားတွေကလည်းခွဲထွက်ဖို့ဆိုတော့သူတို့မပြောဘူးဒါမခွဲထွက်ပါဘူးဆိုရဲအမတ်ခံချက်ထူရမယ်ဆိုတာကိုညင်းတယ်လို့ထင်တယ်ဟုတ်ပါလား
ဟုတ်ပါတယ်မှန်ပါတယ်အဲ့ဒီအမတ်ခံချက်ကိုအာသူ့ဘုမလို့တော့ဘူးနော်တိုင်းသားတွေစဉ်းစားတာကတော့ဒါကအရင်ဒီပါလာပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ထပ်မလို့တော့ဘူးဒါပေမဲ့တက်မလို့လာလဲဟုတ်ပါဆုံချက်ကအမှအကြီးဆုံးပဲဆရာအဲ့ဒါကိုပြည်လဲသွားလို့ရှိရင်တော့ဒီ channel တိုင်းသားအခွင့်အရေးကိုဆက်ဟိုပြီးသွားဖို့ဥပမာဆိုလို့ရှိရင်ဒီ channel live ဖွင့်စီဝင်ရေးတာတွေပါလေတက်မလို့ဆားတဘောတူရခဲ့တယ်လေနောက်ပိုင်းကျမှလာသလိုပြန်ပြီးတော့ခုနဒီအမတ်ခံချက်မထိုးပြီးလို့ရှိရင်လာဒါကိုလည်းသူတို့မပေးနိုင်ဘူးဆိုပြီးတော့ပြန်ဆုတ်သွားတဲ့ဘောရှိတယ်ဆိုတော့တစ်ဖက်ကလည်းတစ်ဖက်ကတောင်းဆိုတာတစ်ဆုံးပြားများတယ်လို့တိုင်းသားတွေခံစားရမှာပါအဲအဲ့လိုမျိုးမရတဲ့အခါမှာသူကစိတ်ကပြန်ကြည့်သွားနေအောင်ကြာ
ဒီလက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲတယ်ဆိုရင်တော့ကြာတာကျွန်တော်အမြင်ပေါ်လေဒါတကယ်တမ်းကျတော့နှစ်ဖက်လုံးကပြည်လဲခြင်းနဲ့ဆိုရင်ဘာမှအရေးကြီးတဲ့ကိစ္စမဟုတ်ဘူးလက်မှတ်ထိုးတာမထိုးတာတိုင်းသားတွေဘက်ကလည်းဒါကိုကြည့်ကြလုပ်ပြီးတော့ issue တစ်ခုလုပ်ပြီးတော့ညင်းနေကြမရှိဘူးဒီဘက်ကလည်းလက်မှတ်မထိုးရကောင်းလားဆိုပြီးတော့ပြောနေကြတော့မလို့တဲ့ကိစ္စကြတယ်ကိစ္စတကယ်တော့ကျွန်တော်ကတော့နှစ်ဖက်လုံးကိုပဲဒီကိစ္စမှာတော့နည်းနည်းအကဲဆက်လွန်းတယ်လို့ထင်တယ်ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဟိုတနည်းအားဖြင့်နှစ်ဖက်လုံးမှာအရင်ကြည့်ခဲ့ကြတော့ဆရာအရင်တိုက်ခဲ့ရတဲ့ဘောကနေပြီးတော့ဟိုရန်သူနဲ့ဟိုဆက်ဆံရင်းမျိုးကနေဟိုကပြန်ပြီးတော့ညင်းတဲ့ခါမှာဒီလိုတနည်းအားဖြင့်တော့ကျွန်တော်မြင်နှစ်ဖက်လုံးမှာတော့ရှိနေမှာပဲဟုတ်ပါတယ်ဒီရခိုင်ရေးဖြစ်လာတဲ့အချိန်မှာတော့ပို့ဆိုးသွားတယ်ဆရာ။အရင်ထက်၄-၅ဆလောက်ဆိုးသွားတယ်ကျွန်တော်များလေ။ယုံကြည်မှုတွေကအထူးသဖြင့်ဒီအရက်ဘက်ကောင်းဆောင်နေတဲ့ဆက်ဘက်ကောင်းဆောင်နေတဲ့အချိန်မှာတန်လျာတွေပါကြီးလာတယ်ဆရာ
။ဆိုတော့အဲ့လိုရခိုင်အရေးဟာအခု NLD ကလည်းကြီးညာပြီးတာဟာအထုတ်ချအနာဟုစင်ခေါ်တဲ့ကိစ္စဖြစ်တဲ့ဘာကြောင့်ဆိုပြီးတော့တလောကပဲသူတို့မင်းငုံပြောကြတာမှတွေးလိုက်ပါတယ်။ဆိုတော့ဒီလောက်အရေးကြီးတဲ့ကိစ္စမှာသဘောမတူနိုင်ကြဘူးဆိုရင်ဒါအမြင်ရတဲ့အမြင်ကြီးရဲ့အခြေအနေပေါ်ကြရတာသူတို့အဲ့ဒါကိုနှစ်ဖက်လုံးစဉ်းစားကြဘူးလားဗျာအဲ့တော့
အာဟိုဆွေးနွေးပွဲတွေတော့လုပ်တာတွေရှိတယ်ပေါ့နော်ကျွန်တော်တို့ကြားပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာတကယ်ကိုနှစ်ဖက်နားလည်မှုရနေတဲ့အနေအထားတစ်ခုကြည့်တော့မရသေးဘဲနဲ့ဟလာဟိုသူ့ရဲ့ဒီကာကွယ်ရေးပိုင်းလူကြွေးပိုင်းသူလို့ဟလာကိုယ့်ရဲ့နိုင်ငံရေးပိုင်းကိုလို့အဲ့လိုမျိုးဒီခွဲပြီးတော့မြင်နေတဲ့အနေအထားမျိုးရှိတဲ့အခါမှာမကာကွယ်ရေးဟိုလုပ်တဲ့အခါမှာတချို့နော်ဟိုပြင်းပြထန်တဲ့လူမျိုးကျွန်တော်ဖြစ်သွားလို့ရှင်လေဒီအစွဲဘက်ကဟိုတနည်းရှိတာကဟာသမီးသက်သက်များအခုလိုသက်သက်များဖြစ်အောင်လုပ်လားအတမရဘက်ကလည်းဆိုရင်ဒါကဟာသမီးသက်သက်များဒီတမရတို့ကချောင်းသူ့ဘက်ကနေပြီးတော့အခုလိုဟလာနိုင်ငံတကာဖီးယားတွေကိုမတားပေးဘူးလားအဲအဆရှိတဲ့ပြင်အဲ့လိုမျိုးတနည်းရကြီးလာတာဆိုင်အဲဒီနေရာမှာတော့ကျွန်တော်မြင်ရအစိုးရအနေနဲ့လေဒီအတက်နိုင်ဆုံးပေါ့နော်ဒီနိုင်ငံတကာရဲ့ဒီဖီးယားတွေကိုကျော်လွန်နိုင်အောင်တားပေးတာလည်းအများကြီးကျွန်တော်တွေ့ရပါတယ်အလားတူပဲတမရအနေနဲ့လေဒီဟိုထိတ်ထိတ်ငိုင်းတဲ့အပိုင်းတွေသူတို့လုပ်နေတယ်လို့တခါလေမှလေအောက်ချင်မှာပြင်းပြထန်ထန်ဖြစ်တာတွေကိုအပေါ်ကလည်းသိနိုင်ချင်မှာသိနိုင်မှာပါဆရာနော်ဒါပေမဲ့ဘာဖြစ်စီညာမှာတော့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးတော့ဟိုအလွန်ကျွတ်ဆက်သွားတာရှင်လည်းအရေးကြီးကိုပုံစံမျိုးပေါ့နှစ်ဖက်ညှိနှိုင်းပြီးတော့နားလည်မှုရှိပြီးတော့လုပ်နိုင်တယ်ဆိုလို့ရှင်တော့ကျွန်တော်ထင်တယ်ခဏကသံပြရာတွေကိုကျော်လွှားနိုင်ပါတယ်ဆရာဒါပေမဲ့တွေ့တာနည်းတယ်ဆရာ
ဒ
ီထိတ်ပိုင်းကောင်းဆောင်နေတဲ့တွေ့ရအရေးနည်းတယ်ကျွန်တော်များပုံစံမျိုးမရောက်နိုင်တဲ့တော့ဆိုသူချင်းလေအဲ့ဒီဆက်ဆံရေးပြန်တည်ဆောက်နိုင်လို့ရှင်တော့ကျွန်တော်ထင်တယ်
to Kuga women don't send Suji in the who stepped the mama, Mingom Joronga, who look at the Hubego Tribune Yare, Suraha, the Sitabaka, Tamaraka, Bama, Taita Haida Lemisina, Bayam Tribune Yale, Banya Joran Yamara, the Kizamara Zuga, that Sitaya Tuzi, Sitaya Luyago, Gagore, the Walkman, Nine Yora, Yakisara.
အော်အဲ့ဒီပိုင်းကဟုတ်ပါတယ်ကျွန်တော်ခုနကပြောလိုက်တော့ဆက်စုကြီးနေတဲ့နိုင်ငံတကာမှာအထက်နိုင်ဆုံးเนาะကာဘိုကျူစာခဲ့တာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့တက်မလို့ကလူကျင်တာကအဲ့ဒီထက်ပိုတဲ့အနေအထားမျိုးတော့ကျွန်တော်သုံးသပ်မိရစရာဥပမာဒီဥရောပသမဂ္ဂဘက်ကနေပြီးတော့ဒါကဒီ
ethnic cleansing ကတော့ဒီလူတွေတုံးသက်ချက်မှုဖြစ်တယ်လို့ဆွဲလဲခြင်းမှာအစိုးရကိုဒါကိုချက်ချင်းတုံ့ပြန်ပြီးတော့စန့်ကျင်တဲ့ဂျင်ညာချက်မျိုးပေါ့နော်သူစီချင်းနေထားမယ်လို့ရှိခဲ့တော့လည်းပဲအဲဒီလိုမျိုးတွေတမယချက်စီတယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုဝင်းမျိုးရဲ့တယောက်ပြင်းတဲ့ကိစ္စဒီနေရာမှာအရေးကြီးတကယ်တော့သူတို့နှစ်ယောက်ကတွေးခဲ့ရင်တမျိုးတမျိုးပေါ့ဗျာနှိမ့်နှိုင
ကျောင်းဆောင်သားစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးတုံတက်ချက်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတပတ်သတင်းအားကစားသတင်းလွှာတွေကိုနားဆင်ကြရမှာပါမယ်။ဒီအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါလိမ့်ရှင်။
ဟုတ်ပါပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာစလိုနာသင်းကတော့ဘရာဇီးလ်ကွင်းလယ်လူကူတီးညိုကိုပေါင်း142တန်းပေးပြီးတော့လီဗာပူးသင်းစီကနေဝယ်လိုက်ပါတယ်အာဖရိကတိုက်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့အီဂျစ်နဲ့လီဗာပူးတိုက်စင်မှုဆာလာရပ်သွားပါတယ်အမေရိကန်ကဆရီနာဝီလျံပါဝဲနာမည်ကြီးကစားသမားတစ်ချို့ Australian Open ပြိုင်ပွဲကိုဝင်မပြိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်အစ်စ်ဖလာဘောလုံးပွဲမှာတော့လက်ရှိချက်ကအော်စတြေးလျဟာ Nottingham Forest အသင်းကို 4-2 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပြီးတော့လီဗာပူးက Everton ကို 2-2 Man U က Derby ကို 2-2 မရှိ Man City က Burnley ကို 4-2 Tottenham က Wimbledon ကို 3-2 မရှိနဲ့နိုင်ပြီးတော့Norwich နဲ့ Chelsea တို့ကိုမရှိသေးကြသွားခဲ့ပါတယ်ခင်ဗျာ ဘာစလိုနာသင်းကတော့ဘရာဇီးလ်ကွင်းလယ်လူကူတီးညိုကိုစတာလင်ပေါင်း142တန်းနဲ့ဝယ်လိုက်ပါပြီဘာစလိုနာအနေနဲ့ကူတီးညိုကို9နှစ်ခွဲစာချုပ်နဲ့ခေါ်ဖို့သဘောတူလိုက်တာဖြစ်တယ်လို့ဘာစလိုနာနဲ့လီဗာပူးနှစ်သင်းလုံးကဇန်နဝါရီ6ရက်နေ့ကကြေညာခဲ့ပါတယ်ဘာစလိုနာသင်းကိုပြောင်းလာတာနဲ့ပတ်သက်ပြီးကူတီးညိုပြောတာကတော့တကယ်လို့သူ့ရဲ့စားကြုပ်သက်တမ်းမကုန်ခင်မှာတသင်းသင်းကသူ့ကိုပြန်ဝယ်မယ်ဆိုတော့ယူရိုတန်း400ပေးရမယ်ဆိုပြီးတော့စားကြုပ်ထဲမှာသတ်မှတ်ထားပါတယ်ဘာစလိုနာကပေါင်း142တန်းပေးပြီးခေါ်လိုက်တဲ့အတွက်သူ့ဟာကမ္ဘာပေါ်မှာပြောင်းရွှေ့ခြင်းတတိယအမြင့်ဆုံးကစားသမားဖြစ်လာခဲ့ပါတယ်လက်ရှိမှာတော့ကမ္ဘာအသင်းပြောင်းရွှေ့ခြင်းအမြင့်ဆုံးကဘေးမားဖြစ်ပြီးတော့ဒုတိယအများဆုံးကတော့ PSG ကလောလောဆယ်မှာအငှားစားကြုပ်နဲ့ခေါ်ထားတဲ့ Kylian Mbappe ဖြစ်ပါတယ်ခင်ဗျာအင်္ဂလန်ဘက်မှာတော့ Everton မှာကစားနေတဲ့အင်္ဂလန်ကစားသမား Ross Barkley ကို Chelsea အသင်းကပေါင်း15တန်းနဲ့ဝယ်လိုက်ပါတယ်။ Ross Barkley ဟာ Chelsea နဲ့9နှစ်ခွဲစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ Chelsea မှာသူဟာကြောနံပါတ်8ကို Wolves ကစားသွားမှာဖြစ်ပါတယ်ခင်ဗျာ။ Stoke City အသင်းကတော့နီးပြ Mark Hughes ကိုနီးပြရာထူးကနေထုတ်ပယ်လိုက်ပါပြီ။စနေနေ့ကကစားခဲ့တဲ့ FA Player တတိယအဆင့်ပွဲစဉ်မှာ Coventry City အသင်းကို2-2နဲ့ရှုံးနိုင်ခဲ့ပြီးတဲ့နောက်သူ့ကိုအသင်းကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ချိန်ထဲမှာပဲအာဆနယ်နီးပြအစံဘင်းကဟာပရီးမီယာလိဂ်ပွဲစဉ်အများဆုံးနီးပြလုတဲ့သူအဖြစ်နဲ့စံချိန်တင်သွားပါပြီ။ဒသမ31ရက်နေ့ကကစားတဲ့ West Brom နဲ့ပွဲဟာသူ့ရဲ့ပရီးမီယာလိဂ်ပွဲစဉ်113ပွဲမြောက်ဖြစ်ပြီးတော့သူဟာအရင်ကပွဲပေါင်း110နဲ့ဖာဂူဆန်တင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်။ချိန်ထဲမှာပဲအဲ့ဒီပွဲပြီးကနေမှ West Brom အသင်းအတွက်အငင်းပွားစရာ penalty ပေးလိုက်တာနဲ့ပတ်သက်ပြီးတော့ဒိုင်လူကြီး Mike Dean ကိုဘင်းကကတိုက်ခိုက်ပြောကြားခဲ့တဲ့အတွက် FA ကဘင်္ဂါကိုပရီးမီယာလိဂ်ပွဲစဉ်3ပွဲပယ်လိုက်ပြီးတော့ပေါင်း4000လဲဒဏ်ရာရလိုက်ပါတယ်ခင်ဗျာကုနှစ်အတွက်အာဖရိကအကောင်းဆုံးဘောလုံးသမားစုကိုတော့အီဂျစ်နဲ့လီဗာပူးတိုက်စင်မှုမိုဟာမက်ဆာလာကရသွားပါတယ်ဆာလာဟာအီဂျစ်အသင်းကို Laman ထောင်ဆက်ချက်ကဘာဖလာချေသေးဝဲအောင်ဆန်းဆောင်ပြီးခဲ့သလိုဒီနေ့ဘောလုံးရာသီမှာလဲလေဗာပူးအသင်းမှာခြေစမ်းပြပြီးတော့ဂိုးတွေသွင်းပေးတာကြောင့်သူ့ကိုနှစ်ထောင်ဆက်ခုနှစ်အာဖရိကတိုက်အကောင်းဆုံးဘောလုံးသမားဆုကိုချီးမြှင့်လိုက်တာဖြစ်ပါတယ်အာဖရိကအကောင်းဆုံးဘောလုံးသမားဆုရလိုက်တာနဲ့ပတ်သက်ပြီးမိုဟာမက်ဆာလာပြောတာကတော့
ဒီစုကိုရတဲ့အတွက်ရမ်းပျော်သလိုအရမ်းလည်းဂုဏ်ယူမိပါတယ်။ဒါဟာကျွန်တော်တက်တော့ဒီစုကိုပထမဆုံးရတာဖြစ်ပြီးတော့အဲ့ဒီအတွက်လည်းရမ်းပျော်ပါတယ်။ပြီးတော့ကျွန်တော်ရဲ့တငယ်ချင်းမာနီးနဲ့လည်းကျွန်တော်ရဲ့တငယ်ချင်းမာနီးနဲ့လည်းအခုလိုစုပေးပွဲမှာသူရှိနေရတဲ့အတွက်အလွန်ပဲဂုဏ်ယူမိပါတယ်။သူလည်းဒီစုကိုသိမ့်မကြခင်မှာရမယ်ဆိုတာကျင်းသေးပေါ့ကိုကျွန်တော်ပြောရဲပါတ
Sadio Mane ne Gabon ne Dortmund dai simu Aubameyang lo go chaw phyat pi lo akang song ball thama su ya ga da phit par de di su pe pwe khana go lo pi ga da January la 4 ya ni ga Ghana nai ngai myo lo Accra ma chin ba ga da phit par de khanya Tennis January ဘက်မှာတော့ American က Tennis အချောမော Serena Williams တယောက်တော့အခုနဲ့ Australian Open ပြိုင်ပွဲကိုဝင်ပြိုင်တော့ပဲနဲ့နှုတ်ထွက်လိုက်ပြီဖြစ်ပါတယ် Serena Williams ဟာပြီးခဲ့တဲ့ Australian Open အမျိုးသမီးတူချင်းပြိုင်ပွဲမှာဘိုးဆွဲထားတဲ့လက်ရှိ Champion လည်းဖြစ်ပါတယ်သူမဟာမနစ်က Australian Open အပြီးမှာကိုဝင်ကြောင့် Tennis ကစားတာတွေကိုရနာထားခဲ့ပြီးတော့ September လမှာကလီမူဖောက်ခဲ့တာပါသူ့ရဲ့နီးပြားနဲ့သူ့ရဲ့အောက်စားအဖွဲ့ကအပြေးဝပြန်ကစားနိုင်မှ Tennis ပြန်ကစားဖို့သူ့ကိုအမဲပြောခဲ့ကြောင်းသူအနေနဲ့ဝင်ပြိုင်မယ်ဆိုရင်လည်းဝင်ပြိုင်လို့ရပါမယ်။တရားရဂိုင်းတို့မကစားနိုင်ဘဲနဲ့ပြိုင်ပွဲဝင်ရုံတက်တက်လောင်းနေတော့သူအနေနဲ့ဝင်ပြိုင်ခြင်းကြောင့်တင်းနစ်ပွဲတွေပြန်ကစားဖို့အတွက်သူအချိန်နည်းနည်းလောက်ယူရအောင်မှဖြစ်တယ်ဆိုပြီးတော့ဆရီနာဝီလျံကကြီးညာချက်ထဲမှာပြောထားပါတယ်
။ဇန်နဝါရီ15ရက်နေ့ကနေ28ရက်နေ့ထိကစားမယ်ဒီနေ့ Australian Open ပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံက Andy Murray ကလည်းတင်မတန်ရာကြောင့်ဝင်မပြိုင်တော့သလိုဂျပန်နိုင်ငံက K Nishikori ကလည်းလကောက်တဲ့အကြောင်းဝင်ပြိုင်တော့ဘူးဆိုပြီးတော့ပြောထားပါတယ်။ဒါပြေအခုနောက်ဆုံးတော့ Australian Open Champion အကြိမ်ဖြစ်မှုတဲ့ Belarus နိုင်ငံက Victoria Azarenka ကလည်းသူ့ရဲ့မိသားစုကိုရေးကိုတာကိစ္စကြောင့်ဝင်မပြိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်လိုက်ပြီလို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်စီစီထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေနားဆင်နိုင်ကြပါတယ် VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဗုဒ္ဓဟူးနေ့ညပိုင်းစိတ်တမ်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင်
။ American Congress တို့ကဒီနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာရုရှားက American နဲ့ပြည်ပနိုင်ငံတွေကဒီမိုကရေစီစနစ်ပေါ်ထိုးနှက်တိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေကြောင်းဖော်ပြလိုက်ပါတယ်။ရုရှားရဲ့လှုပ်ဆောင်ချက်တွေကိုတွန့်ပြန်မှု American သမ္မတကဦးဆောင်ပြီးနိုင်ငံပေါင်းစုံနဲ့ကြိုးစားဖို့လိုအပ်နေပေမဲ့သမ္မတထရန့်ကတော့စွာဖို့ပြုတ်ကွက်နေကြောင်းလည်းအစီရင်ခံစာမှာဖော်ပြထားတာပါ။အမေရိကန်ပြည်ထောင်စုကကလီးဖောင်းရီးယားတရားမဝင်ရောက်လာကြတဲ့တောင်းနေချီတဲ့ရွှေပြောင်းလာသူတွေကိုနေရက်ပြန်မပို့နိုင်အောင်ကာကွယ်ပေးထားတဲ့အစီအစဉ်ကိုတတလော့ဆက်လက်ထားရှိသွားဖို့ပြည်ထောင်စုတရားသူရည်သူကဆုံးဖြတ်လိုက်တဲ့ပေါ်အမြင့်တော်သာထွက်ရတဲ့အကြောင်းအင်ပြူတော်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒီကိစ္စကတာမန်တရားရုံးလုပ်ငန်းတွေနဲ့သာကိုက်တွယ်ဖြစ်ရှင်းရမှာဖြစ်ကြောင်းလည်းအင်ပြူတော်ပြောဝင်ရာဆာရာဆန်ဒါစ်ကပြောဆိုလိုက်တာပါ။ကန်ဒီနယ်မောင်တော်မြတ်နယ်အင်းတင်ချေရွာတုတ်တံမှာတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာ10ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဗင်္ဂလီချမ်းဖက်သမား10ယောက်ကိုစစ်တပ်ကစစ်ဆေးမေးမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားပြီးတပ်ဖြတ်ခဲ့တာဖြစ်ကြောင်းတပ်မတော်စုံစမ်းရေးဖွဲ့ရဲ့စုံစမ်းချက်တွေအရသိရှိခဲ့ရကြောင်းလည်းဖော်ပြထားပါတယ်။တပ်မတော်ကဝေးဦးစီးချုပ်ရုံရဲ့ဒီနေ့ကြေညာချက်မှာတော့တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဖမ်းဆီးခံထားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုဒီကနေ့ပဲတရားရုံးမှာနိုင်ငံတော်လျှို့ဝှက်ချက်ဖော်ပြမှုအရုပ်တွေနဲ့ရုံးတင်တရားဆက်ဆွလိုက်ပါတယ်မြန်မာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တို့တရားဆက်ဆွခံရရတဲ့ပေါ်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေလည်းစစ်တိုက်ဆိုးဆိုးထွက်ပေါ်ခဲ့တာပ
ါဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ
ညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုပိုလာရစ်ဖြစ်ပါတယ်ရှင်။မနေ့ကကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလတ်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.